ဒီနေ့သက္ကရာ2008ခုနှစ်နိုဝင်ဘာလ29ရက်နေ့ဇာတာပတိနေ့မှာအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်စူဇာမြို့တောင်တရာရာမဓမ္မဝိဟာရအကြောင်းမှာအရှင်းပြပြုလုပ်အပ်တဲ့မောဂဝိပဿနာတရားစခန်းပွဲမှာခဏီတရားအထောက်ကြတဲ့တတော်စင်ပုဂ္ဂိုလ်များအတွေ့အလုံးပေးတရားများဟောကြားပေးမှာဖြစ်ပါတယ်တရားကိုအလေးပြုကြကုန်သည်ဖြစ်၍တရားကိုယုံကြည်ကြကုန်သည်ဖြစ်၍တရားကိုမြတ်လို့ကြကုန်သည်ဖြစ်၍တရားအပေါ်မှာစိတ်ဝင်တစားအာယုံညှို့ကိုင်းမှုရှိကြကုန်သည်ဖြစ်၍တရားကိုကရုတစိုက်နာကြပြီးတော့ဆက်လက်ပြီးတရားရှုမှတ်ကြရမှာဖြစ်ပါတယ်တရားရှုတဲ့ယောဂီပုဂ္ဂိုလ်ဆရာဟာစိတ်ကိုလျှော့ချထားရတယ်စိတ်ကိုတင်းမထားရဘူးစိတ်ကိုလျှော့ချထားရတယ်မိမိရဲ့ခန္ဓာကိုယ်အနေထားဟာကြာကြာရှုမှတ်နိုင်မဲ့အနေအထားဖြစ်အောင်ပြင်ဆင်ထားရတယ်မလိုလားတဲ့နောက်ချက်တွေမပေါ်အောင်စနစ်တကျပြုပြင်ဇမအောင်မှာခုလိုခုလိုဖြစ်နေတဲ့အရာတွေမရှိအောင်ဖယ်ရှားခါကလေးမမထားပြီးတော့လက်အမူအရာကလည်းပဲလက်ကလေးဆန်တန်းထားမယ်ဆိုရင်ခအညုတ်ကိုင်းသက်သာတယ်လက်ကလေးဘေးကထားရင်ခအညုတ်ကိုင်းသွားရတယ်ကိုယ်သွားရတယ်ဒါကြောင့်မလို့လက်ကလေးကိုလည်းပဲဆန်တန်းပြီးတော့လက်နှစ်ဘက်ရှက်ပြီးတော့ထားမိမိရဲ့ခန္ဓာကိုယ်မှာသူ့တဘာဝအတိုင်းပုံမှန်ကလေးဖြစ်အောင်ထိုးစားပေးထားမိမိသဘောနဲ့လောက်ယူတာမျိုးမဖြစ်စေနဲ့အတိုင်းယူတာလေးကအစသူ့တဘာဝအတိုင်းရှင်နေတာမျိုးပဲဖြစ်စေကလထိုင်လေးပုံမှန်အေးစစ်နေနားယူနေတယ်လို့မိမိရဲ့စိတ်ကိုလည်းပဲတရားရှုမှတ်နေစေအချင်းကလေးကိုအာယုံပြုတ်ပြီးတော့အေးစေးစေးစိတ်အေးနဲ့အေးဖြစ်အောင်ကြိုးစားထားပလီဘောဓမက္ခာဓိကမတ္တနိဝရဏံလို့ဘုရားရှင်ဟောကြားထားတယ်ပလီဘောဓဆိုတဲ့ကိစ္စပြဘာရသည်မဲ့ဖို့ရဖို့အတွက်အတာစီအနောက်ရှက်ဖြစ်ပါလေ။အဲ့ဒါပလီဘောဓဆိုတာဟာကြောင်းကြပြဘာရစိုက်เสียအားလုံးကိုဆိုလိုတယ်။အဲ့ဒါတရားရှုမှတ်တဲ့အချိန်မှလည်းပဲမိမိရဲ့စိတ်ထဲမှာအရှာရှာသောကိစ္စအားလုံးကိုတရားရှုမှတ်ခြင်းမှာတပါးရှားသောကိစ္စအားလုံးကိုလောဘစိတ်မကူတော့ပဲနဲ့စိတ်ထဲမှာဆက်ဖြတ်ထားလိုက်။ဘာတော့လုံးဆရာရှိသေးတယ်ဘာတော့လုံးဆရာရှိသေးတယ်ဘာတော့လုံးဆရာရှိသေးတယ်ဆိုတော့လုံးဆရာရှိတာလေးတွေစိတ်ကူးနေရင်အဲ့ဒါလည်းပရိဘောဓပဲ။အဲ့ဒီပရိဘောဓဝင်နေရင်လည်းပဲဘယ်ဖို့မရနိုင်ဘူး။ဒါကြောင့်ဘာတော့လုံးဆရာရှိသေးတယ်ဆိုတာမျိုးလုံးဝမရှိစေနဲ့။မိမိအကိစ္စရာကိစ္စရွာကိစ္စတွေမဟုတ်ဘူးအခုတရားထိုင်နေစေတရားဝင်နေစေကာလမှာကိုပဲမိမိအတွက်ဆောင်ရွက်စရာကိစ္စလေးတွေရှိကောင်းရှိမယ်အဲ့ဒါလေးတွေကိုအားလုံးစိတ်တုံးချပြီးတော့ဆက်ပြထားတာဘာကုန်မှဘယ်ကိစ္စမှကောင်းတယ်မှထက်မထားနဲ့တရားရှုမှတ်နေတဲ့ကာလမှာလည်းပဲကိစ္စအားလုံးကိုအဆက်ဖြတ်ပြီးတော့ ကိုယ်နဲ့မဆိုင်သလိုနေဖို့လိုသလိုဣရိယာပုတ်ကြောင်းသွားတဲ့အခါမှာလည်းပဲဟိုကိစ္စဒီကိစ္စတွေကိုအတန်နိုင်ဆုံးအကြောင်းကြပြပါတာမဆိုင်မီအောင်ကြိုးစားတရားရှိမှတ်တဲ့ပုဂ္ဂိုလ်ဆိုတာဟာတရားအပေါ်မှာစိတ်ညှောက်ကိုင်းမှုအပြည့်ရှိနေရမယ်တရားအပေါ်မှာစိတ်ဝင်စားမှုအပြည့်ရှိနေရမယ်သွားတဲ့လာတဲ့အခါမှာလည်းခန္ဓာကိုယ်ကိုသတိလေးကပ်ပြီးတော့ဟောရုပ်သဘောလေးကဒီလိုရှိတာကိုမိမိစိတ်ကဒီလိုဖြစ်နေပါလားအကြက်ခတ်ခတ်ပြရတယ်။ထိုင်နေတော့မှသာမိမိခန္ဓာကိုယ်ကိုအကြက်ခတ်ရမှာမဟုတ်ဘူး။ထိုင်ရကထသွားရင်လည်းပဲအမှုမဲ့မမဲ့မသွားရဘူး။သွားနေတဲ့ကာလမှာလည်းဟောဒီဒီမကြည့်ပဲနဲ့မျက်လွှာလေးချပြီးတော့ကိုယ့်ရဲ့ခန္ဓာကိုယ်ရဲ့လှုပ်ရှားတဲ့မူရာကလေးပေါ်မှာအကြက်ခတ်ခတ်ပြီးသွား။ဒါကိုသတိပ္ပဏဂိမ့်တယ်လို့ခေါ်တယ်ဒီလက်ထိုင်တဲ့အခါမှာလည်းပဲအများနဲ့မပြောဘဲနဲ့အများနဲ့စကားမပြောဘဲနဲ့ကိုယ်ခန္ဓာကိုယ်အပေါ်မှာပဲတတိလေးကစူးစိုက်ကြည့်ပြီးတော့ခန္ဓာကိုယ်ရဲ့လှုပ်ရှားတဲ့အမူအရာသိနေတဲ့အသည့်အရာကလေးကိုလေ့လာကြည့်ခန့်ပြီးသုဘောလေးကဒီလိုဖြစ်နေတယ်နာဘောလေးကဒီလိုဖြစ်နေတယ်လို့တတိလေးကြိမ်ပြီးတော့နေဖို့ထိုင်ဖို့လိုပါလေတရားရှုမှတ်တဲ့ယောဂီပုဂ္ဂိုလ်ဆိုတာဟာတရားရှုမှတ်နေတော့မှလည်းပေါင်းခြင်းဆက်ဖြတ်ထားရမှဖြစ်တယ်လို့ဣရိယာပုတ်ပြောင်းသွားတဲ့အခါမှလည်းသွားတဲ့လာတဲ့အခါမှလည်းပဲပေါင်းခြင်းနဲ့ဆက်ဖြတ်ထားဖို့လိုတယ်ဘုရားဝိသတာဝန်ရှိတဲ့ပုဂ္ဂိုလ်များမှလည်းပါကျန်တဲ့ပုဂ္ဂိုလ်များဟာမိမိဆောင်ရွက်ဖွယ်ရာကိစ္စဘာမှမရှိတာမရှိတဲ့အတွက်เจ้าจะปราบาระตามมาสัจจะไม่รู้เนี่ยเราเลยชะทาပြီးတော့မိမိခန္ဓာရဲ့ဖြစ်စဉ်ကလေးတွေကိုပဲအแกခံနေဖို့လိုတယ်ဘုကိစ္စဒီကိစ္စအပေါ်မှာစိတ်ဝင်စားနေရင်ဘုကိစ္စဒီကိစ္စအပေါ်မှာလုံးလာဆိုင်နေရင်အ ਨੇ စုံစကားကလေးပြောမိတာကအစအဲ့ဒါပရိဘောဓပဲစကားကလေးပြောမိရင်ကိုပဲအဲ့ဒီပြောတဲ့စကားအကြောင်းအရာကလေးဟာတရားရှိမှတ်တဲ့အခါမှာဝင်လာတတ်ဝင်လာရင်အဲ့ဒါအနာသိပြီးတော့အနောက်ရှေ့ဖြစ်တယ်။ဒါကြောင့်စကားတစ်လုံးတောင်တစ်လုံးဆိုတဲ့ရှင်းထုံးစကားရှိပါတယ်။စကားတစ်လုံးပြောမိရင်ခရီးသွားတဲ့ပုဂ္ဂိုလ်တောင်တစ်လုံးကြော်ရတယ်လို့ပဲအခက်အခဲတွေအများကြီးဖြစ်သွားတယ်။ဒါကြောင့်တရားရှုတဲ့ယောဂီပုဂ္ဂိုလ်များဟာစကားမပြောမိအောင်ကိုယ်တတိနဲ့ကိုယ်သမားလေးနဲ့ကိုယ်နည်းနဲ့အောင်အတတ်နိုင်ဆုံးကြိုးစားပြရတယ်အဲတရားအပေါ်မှာနှလုံးသွင်းတရားအပေါ်မှာစိတ်ဝင်စားတရားအပေါ်မှာအာယုံပြုတရားဆိုတာဘာလဲတရားဆိုတာခန္ဓာကိုယ်ရဲ့သဘာဝလေးဟာတရားပဲတရားနှလုံးသွင်းတယ်တရားနှလုံးသွင်းတယ်ဆိုတာဘာလို့တားလဲလို့မေးရင်ခန္ဓာကိုယ်ရဲ့သဘာဝလေးကိုဆင်ခြင်ပြီးတော့ကြည့်နေတာကိုအဲ့ဒါတရားနှလုံးသွင်းတယ်လို့ခေါ်တယ်။ခန္ဓာကိုယ်မှာသဘာဝလေးတွေရှိတယ်။ရုပ်သဘာဝလေးတွေ၊နာမ်သဘာဝလေးတွေ။အဲ့ဒီသဘာဝလေးတွေကိုအသိကပ်ပြီးတော့ကြည့်နေရမယ်။စဉ်းစားနေရမယ်။အဲ့ဒီလိုမစဉ်းစားဘူးဆိုရင်ခန္ဓာကိုယ်ရဲ့သဘာဝလေးတွေဘလောက်ပဲပြပြကိုယ်ကသူ့ကိုစိတ်ဝင်စားမကြည့်ဘူးဆိုရင်ဒီခန္ဓာကိုယ်ရဲ့သဘာဝကိုအလွယ်တကူမြင်ဖို့မလွယ်ဘူးအခုလိုထိုင်နေတော့မှသာကြည့်မဲ့ဉာဏ်တဲ့အချိန်ကြည့်ဖို့မလိုဘူးလို့ဒီလိုသဘောမထားနဲ့ဉာဏ်တဲ့အချိန်ဒီမှာလည်းပဲအမြဲမပြတ်တက်ခတ်ပြီးတော့ကြည့်နေရတယ်မွေးကင်းစားကလေးကိုထိုင်နေမိခင်များလိုပဲကလေးရဲ့အရေးကဲကိုဒီစီတစောင်းအမြဲတမ်းအကဲခတ်နေရသလိုကလေးရဲ့နေထားကိုသတိမလစ်ဖြစ်ခြင်းမပြတ်အကဲခတ်ပြီးတော့ဆောင်းရှောက်နေရသလိုမိမိခန္ဓာရဲ့သဘာဝဖြစ်စဉ်တရားကလေးတွေဘယ်လိုဖြစ်နေလဲဆိုတာကိုလည်းပဲအမြဲမပြတ်အကဲခတ်ပြီးတော့ကြည့်နေဖို့လိုတယ်အဲဒီလိုဂယုတ္တဇအချိန်ပြည့်တတိကပ်ပြီးတော့ကြည့်နိုင်မှတရားဆိုတာညံ့ညံ့ရတာ အဲဒီလိုယုတ်ရစမကြည့်နိုင်ရင်တရားဟာမြင်မှမရဘူး။ခန္ဓာကိုယ်ရဲ့သဘာဝကိုမြင်မှမသိနိုင်ဘူး။ဒါကြောင့်ခန္ဓာကိုယ်ရဲ့သဘာဝတရားတွေကိုမြင်မြသိကျင်ပါတယ်ဆိုရင်တော့ပါရိယကိစ္စအားလုံးကိုဆင်ဖြတ်သွားပါ။မိမိခန္ဓာရဲ့သဘာဝကိုသွားတယ်လာတယ်၊သွားတယ်လာတယ်၊လှုပ်ရှားတယ်၊အမှုရာတိုင်းမှာအမြဲတမ်းအကဲခတ်နေပါအကဲခတ်နေမှသူเจ้าသိမယ်အကဲမခတ်ရင်သူเจ้าကိုမသိဘူးအကဲခတ်နေတဲ့အခါကျတော့ယသဘောလေးကဒီလိုရှိတယ်နာသဘောလေးကဒီလိုရှိတယ်ခြေတိုင်းခြေတိုင်းမှမသိပြင်မှာကြည်ပါများလာရင်သိလာတာပဲကြည်ပါများလာရင်သူเจ้าသိလာတာပဲအဲ့ဒါကြည်ပါများဖို့ပဲလိုတယ်အချိန်ပြည့်ကြည်ဖို့ပဲလိုတယ်အဲ့ဒီလိုကြည်တဲ့အခါမှာတတိလိုတယ်တတိအမတန်အရေးကြီးတယ်ပရိပရာဂိမ်းမှာပရိပရာဂိမ်းနဲ့ဆိုတာအတိလေးကတ်ထားတာကိုပြောတာမျက်ရှင်မပြစောင့်ကြည့်ကဲခတ်နေတာကိုပရိပရာဂိမ်းလို့ခေါ်တယ်အဲ့တော့တမဟာအပြင်ပရိပရာဂိမ်းမှာပရိပရာဂိမ်းမှာဆိုတော့ပါဠိပြောပါဠိဘာသာနဲ့ပြောနေတော့စိတ်လေးနဲ့တဲ့သဘောကိုမတွဲမကြဘူးအမှန်ကပရိပရာဂိမ်းမှာဆိုတာအမြဲမပြမျက်ရှင်မပြအကဲခတ်ကြည့်နေပါလို့ဒီလိုဆိုလိုပါတယ်ခန္ဓာကိုယ်ကိုမျက်ခြင်မပြအကဲခတ်ပြီးတော့ကြည့်နေပါမျက်ခြင်မပြအကဲခတ်ပြီးတော့ကြည့်နေပါဘယ်ခြင်လေးမှာလက်ကလေးလှုပ်သွားတယ်လက်ကလေးလှုပ်သွားတဲ့အခါမှာမိမိရဲ့အသိကဘယ်လိုသိလိုက်သလဲလက်လှုပ်တာလို့သိလိုက်သလားလက်လှုပ်တဲ့အမှုရာထဲမှာတကယ်တမ်းလှုပ်ရှားခြင်းကိုဖြစ်စေတတ်တဲ့သဘောသည်ဘယ်လိုတဲ့လဲဒါလားဓမ္မမဟုတ်ရင်လှုပ်ရှားခြင်းတဲ့စိတ်ကလေးလားဓမ္မမဟုတ်ရင်လက်ထဲမှာရှိတဲ့ရွှေရှားတဲ့ဝါရောဆိုတဲ့ဓာတ်ဘောလေးလားဓမ္မမဟုတ်ရင်လက်ကြီးလားဒီလိုကိုကဲခတ်နေရမသိသိရင်သိအောင်လေ့လာနေရမယ်စမ်းကြည့်ကိုယ်ကိုယ်တိုင်စမ်းကြည့်ဟောဘလူကလှုပ်တာတော့ဘလူကရွှေရှားတာတော့ဒီရွှေရှားနေတဲ့သဘာဝလေးကဘာလေးတော့ရွှေရှားနေတဲ့သဘာဝလေးထဲမှာဘာတွေပါနေတော့စူးစမ်းလေ့လာတဲ့သဘောလေးရှိနေရမယ်စူးစမ်းလေ့လာတဲ့သဘောလေးရှိနေရမယ်အဲဒီစူးစမ်းလေ့လာတဲ့သဘောလေးဆိုတာဟာလက်တွေ့သိအောင်ကြိုးစားနေတဲ့သဘောလေးပဲဟိုတွေးတွေတွေးနေတယ်ဆိုတာခွန်ကြီးတို့ပြောခဲ့ပါတယ်အတွေးဆိုတာနှမျိုးရှိတယ်မှန်ကန်တဲ့အတွေးရဲ့မှားယွင်းတဲ့အတွေးရဲ့တနည်းအားဖြင့်ပြောရင်တွေးသိတဲ့အတွေးရဲ့မတွေးသိတဲ့အတွေးရဲ့တွေးသိတဲ့အတွေးကိုတမ္မာသင်္ကပ္ပလို့ခေါ်တယ်။မတွေးသိတဲ့အတွေးကိုမိစ္ဆာသင်္ကပ္ပလို့ခေါ်တယ်။တွေးခြင်းကိုဘုန်းကြီးတို့တခန္ဓနာမှုတ်တယ်မပြောခဲ့ပါဘူး။ဒါပေမဲ့တခန္ဓနာမှုတ်တယ်မပြောတာဘာကြောင့်မပြောသလဲဆိုရင်အတွေးမတက်ရင်မှားတော့မှာဆိုလို့ဒါကြောင့်တခန္ဓနာမပြောခဲ့တာပါ။အတွေးမတက်ရင်မှားသွားတတ်တယ်။ဒါကြောင့်မလို့ဒီဟာကိုရှင်းတန်းတင်ပြီးမပြောခဲ့ဘူး။သို့တော့မှန်ကန်အောင်တွေးနိုင်မယ်ဆိုရင်တော့အဲ့ဒီအတွေးဟာတွေးသိတဲ့အတွေးလို့ဒီလိုသဘောပေါက်ပါဒါကိုသမ္မာသင်္ကပ္ပလို့ခေါ်တယ်ယောနိတော်မနတိကာရလို့လည်းခေါ်တယ်အဲ့တော့မှန်ကန်သောအတွေးဆိုတာကဘယ်လိုတွေးလဲလို့မေးရင်အခုနပြောတယ်တကယ်သဘာဝဖြစ်စဉ်ကလေးတွေကိုစူးစူးဆိုက်ဆိုက်ကြည့်ပြီးတော့တွေးပြီးတော့ကြည့်တဲ့သဘောလေးဓမ္မနုဓမ္မတရားနဲ့လျော်တဲ့အတွေ့သဘာဝတရားလေးကိုမြန်မြန်သိစေနိုင်တဲ့အထောက်အကူဖြစ်တဲ့အတွေ့လေးအဲ့ဒါအဲ့ဒီအတွေ့လေးကိုဖြစ်အောင်တွေးနိုင်မယ်ဆိုရင်တော့ဒီအတွေ့ဟာတွေးတဲ့နဲ့တွေးပါပဲသို့သော်တစ်ခါတစ်ခါလည်းအဲ့ဒီလိုတွေးနေရင်တွေးနေရင်လည်းမလိုလားအပ်တဲ့တွေးတယ်လည်းပေါ်လာတတ်တယ်ဘယ်လိုလဲလို့ဆိုတော့ဟောဒါလေးကဟုတ်မှဟုတ်ရဲ့လားဒါလေးကဘာလေးပါလေးဒီလိုတန်တရားသဘောမျိုးလေးနဲ့သွားတွေးနေရင်လည်းပဲဒီတွေ့ရမှားသွားတယ်စီစည်းတဲ့သဘောမျိုးလေးနဲ့သွားတွေးနေရင်လည်းဒီတွေ့ရမှားသွားတယ်အဲ့တော့စီစည်းတဲ့သဘောမပါရဘူးတန်တရားသဘောမပါရဘူးသိလိုတဲ့သဘောစူးစမ်းတဲ့သဘောလေးပဲဖြစ်ရတယ်အဲ့ဒီလိုတွေးဖို့လည်းလိုပါတယ်အဲ့ဒါကြောင့်မလို့လက်ကလေးလှုပ်လိုက်တယ်လက်ကလေးလှုပ်နေတာကိုသိသိကြကြစိုက်ကြည့်သိသိကြကြစိုက်ကြည့်ချထားတဲ့လက်ကလေးပေါ်မြောက်လာတဲ့ရှေ့ကိုတိုးသွားတယ်ဒါလေးကိုသိသိကြကြစိုက်ကြည့် ညာလေးနဲ့စကြည့်တတိလေးကကြည့်တတိလေးကကြည့်ဟောဒါလေးကဘလူကလှုပ်တာရောငါကပဲလှုပ်တာလားနတ်တရားကပဲလှုပ်တာလားဂျုံလက်ကြီးကပဲလှုပ်တာလားဒီထဲမှာလှုပ်တတ်တဲ့အမူအရာတဘာဝတရားကလေးတွေကပဲလှုပ်နေတာလားဘလူကြောင့်ဘလူဖြစ်တာရောဒါလေးကိုသိသိချာချာလက်တွေစမ်းစမ်းကြည့်ရတယ်လမ်းလျှောက်တဲ့အခါမှလည်းဒီတိုင်းပဲလက်တွေကိုစမ်းစမ်းကြည့်ရတယ်ဟောခြေတော်ကလေးတော့မြောက်လာပြီမြောက်လာတာဘာလေးတော့ခြေတော်လားဝါယောဒရဲ့သဘောလားမြောက်စီခြင်းနဲ့နန္တရားလေးလားငါလားသူလားပုဂ္ဂိုလ်တ attva လားဒီလိုကိုသိအောင်ဆက်ဆံပြီးတော့ကြည့်ရမယ်ယောဂီပုဂ္ဂိုလ်တရားဆိုတာဟာလက်ကလေးလှုပ်တာကစားမှုမဲ့မှန်မှန်မလှုပ်ရဘူးတတိလင်းချပြီးတော့စူးစမ်းတဲ့သဘောလေးပါရမယ်ခရီးပေါ်မှာစိတ်ဝင်စားတဲ့သဘောလေးပါရမယ်ခြေတော်ကလေးလှမ်းတာကစားမှုမဲ့မှန်မှန်မလှမ်းရဘူးစိတ်ဝင်စားရှိရမယ်စူးစမ်းတဲ့သဘောရှိရမယ်အဖြေတစ်ခုကိုသိလို့တဲ့သဘောရှိရမယ်ဖြစ်ပေါ်လာတဲ့အဖြေတစ်ခုကိုလည်းပဲကောက်ချက်ချနိုင်ရမယ်။အော်ဒါလေးကဒီလိုဖြစ်တာကိုဒီလိုကောက်ချက်ချနိုင်ရမယ်။ဒါကမျိုးလေးကိုသူများနဲ့မရောမရှိပဲနဲ့ကိုတရားထဲပဲတဏှာလေးမှာမတက်ရပြီးတော့စူးစမ်းမယ်။တဏှာကြီးတဏှာကြီးလှမ်းပြီးတော့စူးစမ်းမယ်။အဲဒီလိုစမ်းစမ်းပြီးတော့ကြည့်ရတဲ့ယောဂီဟာအမှုမဲ့မှမမနေရဘူး။တရားဖြုတ်လိုက်တာနဲ့အေးအေးဆေးဆေးလွတ်လွတ်လပ်လပ်သွားပြီးတော့စကားပြောနေတာမျိုးတွေ့ခြင်းအတွေ့ငေးခြင်းအငေးနေတာမျိုးဒီလိုမျိုးဖြစ်ရအောင်ထိုင်နေရင်လည်းထိုင်နေတဲ့ဣရိယာပုတ်ကလေးမှာဆံပြားကနေခြေပြားအထိတကောလုံးရဲ့အနေသားလေးကိုတက်ခတ်နေလိုက်တက်ခတ်နေလိုက်ဟောဒါလေးကဘာဖြစ်တာတော့ဒါလေးကဘာလေးတော့တဏှာမှာရောရောလေးပေါ်လာတယ်ဒါလေးကိုစိုက်ကြည့်လိုက်တယ်အဲ့ဒီရောရောလေးကဘာလေးတော့ရောရောလေးဟာအော်ခန္ဓာကိုယ်ကြီးကပဲဖြစ်နေတာလားပုံမှန်သဏ္ဍာန်ကြီးကပဲဖြစ်နေတာလားသဘောတရားလေးတွေဖြစ်နေတာလားဒီထဲမှာငါရောပါရလားငါဆိုတာဟုတ်ရလားဒီလိုစူးစမ်းတဲ့သဘောမျိုးတွေပါရမယ်တကူလုံးကိုအပြက်ခက်ကြီးခொနီယာကရောရောရောဒီနီယာကမောမောမောခொနီယာကလှုပ်ရှားသွားလိုက်ခொနီယာကဖြင်းကနေဖြင်းကနေဖြစ်သွားလိုက်ခொနီယာမှာပူကနေဖြစ်သွားလိုက်အေးကနေဖြစ်သွားလိုက်ဒါလေးတွေကိုအပြက်ခက်ကြီးပြီးတော့ဟောဒါလေးတွေကငါလားငါဆိုတာဒါလားပုဂ္ဂိုလ်တ attva ဆိုတာဒါလားသဘာဝတရားလေးတွေလားဘယ်လိုဖြစ်နေတာတော့တစ်ခုချင်းတစ်ခုချင်းလိုက်လိုက်ပြီးတော့စစ်စစ်ကြည့်နေရတယ်အတိကလေးနဲ့နံတရားလေးတွေလည်းပဲစစ်စစ်ကြည့်နေလိုက်နံတရားလေးတွေမှာနံဆိုတဲ့အတိဒီတိထဲမှာဒီပုံရအဖြစ်ပြောမယ်ဆိုရင်တော့အတိဆိုတဲ့စိတ်ရဲ့ခံစားမှုဆိုတဲ့ဝေဒနာရဲ့ဒီနှစ်ခုကိုထင်ရှားတယ်လို့ပြောခဲ့တယ်ဇာတိတရားလေးတွေလည်းပဲမထင်ရှားဘူးလို့တော့ပဲဟောမလဲသူ့သဘာဝနဲ့ပြီးတော့ထင်ရှားကြတာပေါ့အပေါ်မှာကိုယ်စိတ်ထဲမှာအဲကြီးညိုတဲ့တရားတရားလေးပေါ်လာ။ဟောတရားတရားလေးပေါ်လာတယ်။တရားတရားလေးဟာဘာလေးတော့။တရားတရားလေးဟာနန္တရားလေးပဲ။ဒီနန္တရားလေးကဘယ်လိုဖြစ်နေတာတော့။စိတ်ထဲမှာဘယ်လိုဖြစ်နေတာတော့။ဒီလိုကိုယ်စိတ်ကိုကြက်ခတ်ကြည့်ရတယ်။အစိရဏလေးပေါ်လာတယ်။လူကြီးတန်းကျင်တဲ့စိရဏလေးပေါ်လာတယ်။ဟောဒီစိရဏလေးကဘယ်လိုဖြစ်နေတာတော့။ဘယ်လိုတက်ကြွနေတာတော့။ဒီစိရဏလေးဒီပေါ်လာတဲ့အချိန်မှာဘယ်လိုသဘောနဲ့ပေါ်လာတာတော့။အကြောင်းကဘလို့တော့အကျိုးကဘလို့တော့ဒီလိုစူးစမ်းလေ့လာမှုလေးတွေရှိတော့ရှိနေရတယ်စူးစမ်းလေ့လာမှုလုံးဝမရှိလို့တော့မဖြစ်ဘူးအဲဒီလိုပဲမကောင်းတဲ့သဘောလေးအတွင်းလေးပေါ်လာတယ်ဒုသောလေးအလိုချင်တဲ့သဘောလေးပေါ်လာတယ်လောဘတရားလေးပေါ်လာတယ်ဟောဒီစိတ်ကလေးပေါ်လာတယ်ဒီစိတ်ကလေးဒီဟောမိမိတဏ္ဍာမှာဒါလေးပေါ်လာတယ်ဒါလေးအနန္တရားလေးပဲအဲဒီနန္တရားလေးပေါ်လာတာဘာကြောင့်ပေါ်တယ်လဲအကြောင်းတိုက်ဆံလို့ပေါ်တယ်အကြောင်းကဘာတော့အကြောင်းကအာယုံအာယုံလေးကဘလို့တိုက်လို့ဘလို့အကျိုးလေးပေါ်လာတာတော့အာယုံနဲ့ဒွါရနဲ့တိုက်တော့အကျိုးလေးပေါ်ပုံလေးကိုစစ်စစ်ပြီးတော့ကြည့်ရသေးတယ်။အဲတော့အာယုံနဲ့ဒွါရတိုက်တဲ့အခါမှာဒွါရကလေးပေါ်လာပုံလေးကိုစူးစမ်းတဲ့သဘောမျိုးလေးကြည့်ရတယ်။ဟုတ်သလားမဟုတ်ဘူးလားဆိုတဲ့တန်တရားလေးတွေကိုရှည်ရမတင်နဲ့။ဟုတ်သလားမဟုတ်ဘူးလားဆိုတဲ့စစ်စစ်မှုလေးတွေရှည်ရမတင်နဲ့။ဟောဒါလေးကဒါလေးပဲဒါလေးကတရားလေးကဒီလိုရှိတာပဲ။ဒီလိုလေးတွေတွေ့တွေ့တွေ့တွေ့ပြီးတော့သွားရတယ်။ဒါတရားရှုတဲ့ပုဂ္ဂိုလ်ရဲ့လုံတဲ့လုံထတဲ့အလုပ်ပဲအဲဒါမိမိတဏ္ဍာမှာဘာတွေပဲထူးခြားမှုရှိနေပြီစီလေမျက်စိနဲ့တကောင်တရားကိုစိတ်ဖယ်ထွားတာကပဲဝိညာဉ်တရားလေးတွေပေါ်ပေါ်ပေါ်လာတာလေးကိုဖြတ်ခနဲ့ပေါ်လာတယ်ဖြတ်ခနဲ့ទីလိုက်တယ်ဖြတ်ခနဲ့ပေါ်လာတယ်ဖြတ်ခနဲ့ទីလိုက်တယ်ဟောအာယုံလေးကဒီလိုတိုက်တယ်ဒီလိုတိုက်တော့စိတ်ဆိုတဲ့နံတရားကလေးဒီလိုပေါ်လာတယ်ဒီလိုပေါ်လာတဲ့အချိန်မှာငါဘလို့ခံစားရတယ်လေဘာတွေခံစားရတယ်လဲစိတ်တွေဘယ်လိုလှုပ်ရှားသွားတယ်လဲစိတ်တွေဘယ်လိုဖြစ်သွားတယ်လဲခံစားရတယ်ဆိုတာဒါလေးကိုသိတယ်ဆိုတာကဒါလေးပဲ ဒီလိုလေးကိုစိတ်ထဲမှာမှတ်တာမှတ်ပြီးတော့သွားရတယ်ဒါကိုတရားမှတ်တယ်လို့လည်းခေါ်တယ်တရားရှုတယ်လို့လည်းခေါ်တယ်အဲဒီလိုကိုသတိပ္ပဏနေကြင်ပြီးတော့မိမိခန္ဓာကိုယ်ထဲမှာအချိန်နဲ့အချိန်တိုင်းမှာအဲဒီလိုတိပြီးတော့မှတ်ပြီးတော့သွားမယ်ဆိုရင်ဘေးဘအတွေးတွေရုပ်တရားမဝင်တော့ဘူးဘေးဘအတွေးတွေရုပ်တရားဝင်လာတဲ့အခါကိုယ်ကတရားလေးကိုဘာမှကြိုတင်ပြင်ဆင်ထားတာမရှိလို့ဘေးဘအတွေးဝင်လာတာမြတ်ဘုန်းကြီးတော်ဟိုတည်းကပြောခဲ့ပါတယ်မလွန်လန်းအပ်တဲ့အတွေးတွေမဝင်စေခြင်းရင်တကယ်ခန္ဓာနဲ့လျော်တဲ့တရားနဲ့လျော်တဲ့အတွေးကိုကြိုတင်ပြီးတော့ပြင်ပြထားလိုက်ပါဟောကြီးလည်းဒီလိုပြောခဲ့တယ်အဲ့တော့တွေးနေတွေ့ရတဲ့အတွေးကလေးကိုဂျိုတင်တွေးပြီးတော့ဂျိုတင်သိနေပဲဆိုရင်မတွေးတယ်မတွေးလိုက်တဲ့တောင်းစီမရတောင်းစီရင်မရအတွေးတွေဝင်မလာတော့ပါဘူးမတွေးတယ်မတွေးလိုက်တဲ့တောင်းစီရင်မရအတွေးတွေဝင်လာတယ်ဆိုတာဟာတွေးတယ်တွေးလိုက်တဲ့အတွေးကိုမတွေးမိလို့တွေးဖို့သတိမရလို့ဒီလိုဝင်လာတာပါဒါကြောင့်မလို့ခန္ဓာကိုယ်နဲ့ပတ်သက်လာရင်တွေးတယ်တွေးလိုက်တဲ့အတွေးကလေးကိုအရင်တွေးမိနေဖို့လိုပါတယ်ထိုင်နေတော့မှသာမဟုတ်ဘူးမထိုင်ခင်ကတည်းကအခန္ဓာကိုယ်ထိုင်လို့ပြင်ဆင်ကြလိုက်ပြင်ဆင်လိုက်ပြီဆိုကြတဲ့ကမတ္တညာဣရိယာပုဂ္ဂိုလ်ကနေထိုင်နေဣရိယာပုဂ္ဂိုလ်ကိုပြောင်းလိုက်ပြီဆိုကြတဲ့ကဟောခန္ဓာကိုယ်လေးကဒီလိုလှုပ်ရှားသွားတယ်ဒီလိုရင်ရှားသွားတယ်ခြေောက်ကလေးတွေဒီလိုခွေသွားတယ်ဒီလိုထိုင်လိုက်တယ်အမှုရာကလေးကဘလို့ပြောင်းသွားတယ်အဲ့ဒီပုံမှာစိတ်ကလေးကဘလို့သိနေတယ်ဩခန္ဓာကိုယ်လေးအောက်ထိုင်ရှားလိုက်တဲ့ကမှထိတယ်သိတယ်ထိတာကဘလို့ထိတယ်သိတာကဘလို့သိတယ်အော်ထိတဲ့နေရာမှာကာယအကြည့်ကြကာယအကြည့်တဲ့နဲ့ဒုတိယကလေးနဲ့ဒီလိုထိလိုက်တဲ့အခါကျတော့အသိကလေးကဘလို့ဖြစ်လာတယ်ဘလို့ခံစားရတယ်အဲဒီလိုတွေးနေတွေတွေးပြီးတော့စိတ်ဝင်စားတဲ့လိလာပြတ်ခတ်သွားမယ်ဆိုရင်အဲဒီအတွေးကလေးမှန်ကန်တဲ့အတွေးကလေးကအမြဲမပြတ်အလင်းမပြတ်ဖြစ်နေတဲ့အတွေ့မလိုလားအပ်တဲ့တောင်းစီမြေမရအတွေ့တွေရုပ်တရားမဝင်ပါဘူးဒါလက်တွေ့လို့ကြည့်ပါလက်တွေ့လို့ကြည့်ရင်ပြီးပါလိမ့်မယ်အဲ့ဒါတွေးသိတွေးတဲ့အတွေးကလေးကိုပဲမိမိရဲ့စိတ်ထဲမှာအမြဲတမ်းရှိနေဖို့လိုပါတယ်။အဲ့ဒီတွေးသိတွေးတဲ့အတွေးကလေးဟာစာလို့တော့စိတ်ဓာမရလို့ခေါ်တယ်။အဲခုလိုတရားနာတော်ကသိတဲ့အတိကတော့သုဒ္ဓမယဉာဏ်လို့ခေါ်တယ်။အဲ့ဒီလိုတွေးကလေးနဲ့တွေးပြီးတော့သိနေတဲ့အတိဟာစိတ်ဓာမယအတိလို့ခေါ်တယ်။အဲ့ဒီစိတ်ဓာမယအတိဆိုတာရေပေါင်းရအားဖြင့်ဆိုရင်တော့ဒါတာမပုဂ္ဂိုလ်တွေမှာမရှိနိုင်ဘူးလို့ဒီလိုတော့ဒီပေါ်ရအားဖြင့်ပြောပါတယ်ဒါပေမဲ့တာမာပုဂ္ဂိုလ်တွေမှာလည်းပဲစိတ်ဓာမရဆိုတဲ့အတွေးကလေးတွေရှိနေတာရှင်းတိုင်းတဲ့ကာရကတွေဘုန်းကြီးတို့စာရင်းပြည်မှာပါပါတယ်ဆွေးကြပါစို့ခင်မမီဘုရားကြီးဆိုလို့ရှိရင်မြတ်စွာဘုရားလက်ထက်ကဘုရားကျောင်းတော်ကိုသွားတဲ့အခါကျတော့မြတ်စွာဘုရားကဘာကိုပြတယ်လဲဆိုရင်ခင်မမီဘုရားဆိုတာအလွန်ချောအလွန်လာတဲ့အမျိုးသမီးတစ်ယောက်ပဲသူတဲ့ပို့ပြီးတော့ချောတဲ့လှတဲ့အမျိုးသမီးငယ်လေးတယောက်ကိုမြတ်စွာဘုရားကဖန်ဆင်းပြီးတော့ပြထားပါလေ။ခင်မမီဘုရားကြီးရောက်သွားတဲ့အခါကျတော့အင်မတန်ချောအင်မတန်လှတဲ့အမျိုးသမီးငယ်လေးတယောက်ဟာမြတ်စွာဘုရားနာမှာထိုင်ပြီးတော့မြတ်စွာဘုရားကိုအယုသိပေးပြီးတော့ရက်ကလေးခတ်နေတာကိုသူတွေ့ရတယ်။အဲဒီလိုတွေ့တဲ့အခါကျတော့သူတဲ့ပို့ချောသူတဲ့ပို့လှသူတဲ့ပို့ပြီးတော့အယွမ်းငယ်သောအမျိုးသမီးကလေးကိုတွေ့ရတဲ့အခါမှာခင်မမီဘုရားအလုံးတရားအံ့ဩပြီးတော့ချက်တည်သေးပြီးတော့မင်းမောကြည့်နေလိုက်တယ်။အဲဒီလိုကြည့်နေတော့မှပဲမြတ်စွာဘုရားသခင်ကိုရမကြီးကအဲဒီဖန်ဆင်းထားတဲ့အမျိုးသမီးကလေးရဲ့ရုပ်ဆင်းတန်တာကိုတစ်ချိန်ပြင်းနဲ့ရင့်လျော်သွားအောင်ဒီလိုလေးပြုပြင်ပေးလိုက်ပါတယ်။အဲဒီလိုပြုပြင်ပေးလိုက်တဲ့အခါမှာခင်မမီဘုရားဟာအဲဒီအမျိုးသမီးကလေးရဲ့ကြောင်းထဲသွားတဲ့ရုပ်ဆင်းအင်္ဂါလေးကိုကြည့်ပြီးတော့အတွေးလေးတွေအမျိုးမျိုးဝင်လာတယ်မြတ်စွာဘုရားသည်ဘာဖြစ်လို့ဖန်ဆင်းတဲ့ရုပ်ကလေးနဲ့ခင်မမီဘုရားကိုပြတယ်လဲဆိုရင်ခင်မမီဘုရားဟာသူ့ရဲ့ခန္ဓာကိုယ်ကိုဒီအတွေးမျိုးလုံးဝမတွေးဘူးသူဟာအင်မတန်ချောအင်မတန်လှပြီးတော့မာနတွေသိတတ်နေတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်သူ့ကိုပူကျင်းတာချင်းသိချင်းဆိုတဲ့စကားတွေပြောရင်တော့သူမကြိုက်ဘူးသူ့ရဲ့လှပတဲ့တင့်တယ်တဲ့ဂုဏ်အသေးလေးကိုပျက်စီးစေနိုင်တဲ့ကြည့်ကဲစီနိုင်တဲ့အပြောမျိုးအဆိုမျိုးကိုသူလုံးဝမခံနိုင်တဲ့ပုံကိုဖြစ်တယ်။အဲဒါကြောင့်မလို့သူရဲ့ခန္ဓာကိုယ်နဲ့ပတ်သက်ရင်ဒီလိုပြောင်းလဲမှုသဘောပေါက်ပြောင်းမှုသဘောလေးတွေကိုသူကလုံးဝမစင်စားဘူး၊စင်လည်းမစင်စားခြင်းဘူး။စင်စားရမှလည်းဝန်လင်းနေတဲ့ပုံကိုတရားဖြစ်တယ်။အဲဒါကြောင့်မလို့မြတ်စွာဘုရားသခင်ကိုရောမြတ်ကြီးကသူရဲ့ခန္ဓာကိုယ်အကြောင်းကိုဘာမှမပြောတော့ဘဲနဲ့တယုံနဲ့ဥပမာပြသည့်အနေနဲ့ဖန်ဆင်းပြီးတော့ပြလိုက်တာပါ။ အဲဒီလိုဖန်ဆင်းပြီးတော့ပြလိုက်တဲ့အခါကျတော့ခိမမီဘုရားဟာသူ့ရဲ့ခန္ဓာကိုယ်ကိုတခါမှမစဉ်းစားမိတဲ့ဖြစ်ရကလေးတွေဟောဒီဖန်ဆင်းရှင်အယုတ်ကလေးရဲ့တဏ္ဍမှာလာပြီးတော့တွေ့နေတယ်။သူ့နေရာကနေပြီးတော့ဒီဖြစ်ဖြစ်ချင်းရောလာတယ်။ရင်းရောရာကနေပြီးတော့ဒီဖြစ်ဖြစ်နဲ့ဥယုတ်တွေပေါက်လာတယ်။နာယုတ်တွေပေါက်လာတယ်။အဲဒီလိုအမျိုးမျိုးဖောက်ပြန်သွားတဲ့အမူအရာကလေးကိုဒီစိမ့်စိမ့်ကြည့်ရင်ကြည့်ရင်းနဲ့သူ့ရဲ့ခန္ဓာကိုယ်ကိုပြန်ပြီးတော့စဉ်းစားလာတယ်။အော်ငါရဲ့ခန္ဓာကိုယ်ဟာလည်းပဲငါတခါမှမတွေးမိပြီမဲ့လို့ဒီလိုပုံစံမျိုးဖြစ်လာမှာပါကလားဆိုပြီးတော့ပြန်ပြီးတော့စဉ်းစားလာတယ်။သူ့ရဲ့ခန္ဓာကိုယ်ကိုပြန်ပြီးတော့ကြည်လာတယ်စိတ်ကလေးနဲ့ကြည်လာတယ်ပြန်ပြီးတော့စူးစမ်းလာတယ်ပြန်ပြီးတော့လေ့လာလာတယ်။အဲဒီလိုလေ့လာတဲ့စူးစမ်းတဲ့သဘာဝကလေးကိုဒါစာလို့ပြောရင်တော့စိန္ဒမယဉာဏ်လို့ဒီလိုခေါ်တယ်။ယသဖျားပြလိုက်တဲ့နိမိတယောက်ကလေးကိုကြည့်ပြီးတော့သူ့ရဲ့ခန္ဓာကိုယ်ကိုပြန်ပြီးတော့စူးစမ်းနေတာအဲဒီလိုစူးစမ်းတဲ့သဘာဝကလေးတွေနဲ့ဉာဏ်ထဲမှာပေါ်လာတဲ့အခါကျတော့မှယသဖျားကကောက်ပြီးတော့တရားဟောလိုက်တာအဲဒီလိုတရားဟောလိုက်တော့မှဘာဝနာမယဉာဏ်ဆိုတာဖြစ်သွားတာပါအဲဒါကြောင့်မလို့ဘုန်းကြီးတို့ယောဂီတွေလည်းပဲမိမိတို့ရဲ့ခန္ဓာကိုယ်ကိုကြည့်ပြီးတော့အမြဲတမ်းစူးစမ်းနေဖို့လိုတယ်အမြဲတမ်းလေ့လာနေဖို့လိုတယ်အမြဲတမ်းအကျဉ်းခံနေဖို့လိုတယ်အမှုမဲ့မှမမနေပါနဲ့အမှုမဲ့မှမမတော်ပါနဲ့အမှုမဲ့မှမမစားပါနဲ့မိမိခန္ဓာကိုယ်ကိုလေးလာအကြည့်ချင်းအဖြစ်ခန္ဓာကိုယ်ရဲ့ပြောင်းလဲတဲ့သဘာဝလေးတွေတွေ့လာလိမ့်မယ်ခန္ဓာကိုယ်ရဲ့တကယ့်သဘာဝအစိမ့်မှန်သဘာဝလေးတွေတွေ့လာလိမ့်မယ်တကယ့်သဘာဝအစိမ့်မှန်လေးတွေကပရမတ်ဆိုတဲ့သဘောတရားလေးတွေပဲအဲဒီပရမတ်ဆိုတဲ့သဘောတရားဟာရုပ်ပရမတ်လည်းရှိတယ်နာမ်ပရမတ်လည်းရှိတယ်ယောပရမသရာကဟောဒီပုံမသရာစံခဲကြည့်တဲ့မှာရှိနေတဲ့ဖောက်ပြန်တဲ့သဘောပါတရားအမျိုးမျိုးပါဒါယောပရမပဲအဲသူကိုသိသိပြနေတာကတော့နံပရမပါပဲယောပရမနဲ့နံပရမနှစ်မျိုးသာဟောဒီခန္ဓာကိုယ်ထဲမှာတကယ်အရှိတရားတွေပဲကျန်တဲ့ပုံမသရာရေးသရာကမရှိတရားပဲအဲဒီမရှိတရားကြီးကိုမရှိပဲနဲ့ပုံမသရာကြီးကိုမရှိပဲနဲ့တကယ်သဘောပါအစိမ့်မှန်ကလေးတွေကိုကြည့်သေးရမယ်အဲဒီလိုတကယ်သဘာဝအစိမ့်မှယုတ်ပရမတ်နဲ့နံပရမတ်ဆိုတဲ့သဘာဝတရားကလေးတွေကိုကြည့်တဲ့အခါကျတော့တတိလေးခင်းပြရမယ်၊သမာဓိလေးနဲ့ဆုစားပြရမယ်၊ဉာဏ်ကလေးနဲ့စိုက်စားပြီးတော့ကြည့်ပြရမယ်။အဲဒီလိုစိုက်ပြီးတော့ကြည့်ပြလိုက်တဲ့အခါမှာပရမအောင်ဗာတွေ့မလဲဆိုလို့ရှိရင်သူ့ရဲ့သဘာဝအစိမ့်မှကိုတွေ့လိုက်မယ်။ဟောယုတ်ရဲ့သဘာဝလေးနိုင်နာတဲ့သဘောပူရင်၊ကျင်းကျင်းတဲ့သဘော၊ကဲ့ရင်ကဲ့တဲ့သဘော၊ပူရင်ပူတဲ့သဘော၊အေးရင်အေးတဲ့သဘောလှရင်လည်းလှတဲ့သဘောညင်ရင်လည်းညင်တဲ့သဘောရွှေရှားရင်လည်းရွှေရှားတဲ့သဘောအဲဒီသဘောတရားကလေးတွေမျိုးမျိုးတွေ့နေမယ်အဲ့ဒါလေးတွေစိုက်စိုက်စိုက်စိုက်ပြီးတော့ကြည့်ပြီးဘာဖြစ်လို့အဲ့ဒီလိုစိုက်စိုက်ဆက်ဆက်ပြီးတော့ကြည့်ပြရမလဲဆိုရင်တမာရီလေးနဲ့ဆက်ဆက်ပြီးတော့မကြည့်မိဘူးဆိုရင်ထုံးစံအတိုင်းဒါငါပဲငါသွားတယ်ငါလာတယ်ငါစားတယ်ငါတောက်တယ်ဆိုတော့ငါဆိုတဲ့အတ္တကမပြောင်းဘူးဖြစ်နေတယ်ငါနဲ့တွဲပြီးတော့မြင်နေလို့ရှိရင်ဒီမြင်ရမမှန်ဘူးတက္ကရာတိဖြစ်နေတယ်ဒါကြောင့်မလို့ငါမပါတဲ့အမြင်မျိုးမြင်အောင်စွတ်စွတ်ဆက်ဆက်ကြည့်ပြရတယ်။ပုဂ္ဂိုလ်တ attva ဆိုတဲ့သောတာနဲ့လွတ်ပြီးတော့သူတဘာဝလေးနဲ့သူတည်ကြဖြစ်ပေါ်နေတဲ့တဘာဝလေးတွေပဲလို့သိအောင်တမာရီလေးနဲ့စိုက်ပြီးတော့ကြည့်ပြရတယ်။အဲပုံမှန်တာမရှိဘူးအကောင်တည်းမရှိဘူးဒါတဘာဝတရားကလေးတွေပဲတဘာဝတရားကလေးတွေပဲလို့အဲ့ဒီလိုသိအောင်တမာရီလေးနဲ့စိုက်ပြီးတော့ကြည့်ပြရတယ်။အဲ့ဒီလိုကြည့်တဲ့အခါကျတော့သဘာဝတရားကလေးအပေါ်မှာပဲစွတ်စွတ်ဆက်ဆက်ကြားရောက်သွားပြီဆိုမှပုဂ္ဂိုလ်တ attva မှလွတ်သောပုဂ္ဂိုလ်တ attva နဲ့မဆိုင်သောပုဂ္ဂိုလ်တ attva မဟုတ်သောငါလည်းမဟုတ်သောပုံမှန်တရားနဲ့မရှိသောသဘာဝတရားကလေးပါလားဒီသဘောတရားကလေးဒီသာအေးခန္ဓာကိုယ်ထဲမှာတကယ်အစိမ့်မှသဘာဝတရားကလေးပဲအဲ့ဒီသဘာဝတရားကလေးရှိလို့လူလို့ခေါ်နေတာပဲအများအပြားပုံမှန်တရားကြီးကြည့်ပြီးတော့လူလို့ခေါ်တယ်ပုံမှန်တရားကြီးကြည့်ပြီးတော့ရှားမိမှလို့ခေါ်တယ်။ရှားမိမှဟောဒီသဘောဝတရားလေးခင်းမဲ့သွားတဲ့အချိန်ဟာဒီပုံမှန်တရားကြီးကဘာမှဘာတစ်ခုမှအသုံးမကျတဲ့ဘာတစ်ခုမှအရာမရောက်တဲ့ပုံမှန်တရားကြီးပဲ။ငါပြောတော့လက်ပံတော့လောက်တော့မှပဲအသုံးမတည့်တဲ့ခန္ဓာကိုယ်ကြီးပဲ။ဒီသဘောဝတရားကလေးတွေရှိနေလို့သာဒီခန္ဓာကိုယ်ကြီးကပုံမှန်တရားကြီးကအသုံးတည့်နေတာပဲတံမိုးထားနေတာပဲ။ဒီသဘာဝတရားလေးတွေလုံးဝရက်ဆဲပြီးတော့လုံးဝချုပ်ပြောက်ပြီးတော့ရက်ဆဲသွားတဲ့အချိန်မှာလုံးဝပြန်ပေါ်မလာတဲ့အစာထုတ်ပေါ်မလာတဲ့အချိန်မှာဒီပုံမှန်သဏ္ဍာန်ကြီးဟာဘာတစ်ခုမှအသုံးမတည့်တဲ့သဘောတရားကြီးပဲဒါကြောင့်မလို့ပုံမှန်သဏ္ဍာန်ကြီးကြည့်ပြီးတော့လူလို့ခေါ်နေပြီမဲ့ယောက်ျားမိန်းမလို့ခေါ်နေပြီမဲ့ပုံမှန်သဏ္ဍာန်ကြီးတွေတကယ်ရှိတရားမဟုတ်ပါလားတကယ်ရှိတရားကယုတ်တရားနဲ့နတ်တရားပါလား အဲ့ဒီယုံတရားကလည်းငါလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါနဲ့လည်းမဆိုင်ပါလားနိုင်တရားကလည်းငါလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါနဲ့လည်းမဆိုင်ပါလားငါမှလွတ်နေတဲ့သဘောတရားလေးပါလားဖောက်ပြန်ပျက်စီးနေတဲ့သဘောတရားလေးပါလားအများနဲ့ချုပ်ပြောက်ချုပ်ပြောက်ပြီးတော့နောက်အစားထိုးထိုးပြီးတော့ဝင်လာတဲ့သဘောတရားလေးတွေပါလားဒီသဘောတရားလေးတွေဒီကနေဆင်းဆက်မပြတ်ဖြစ်နေတာပါလားလို့အဲ့ဒီလိုဉာဏ်ထဲမှာပေါ်အောင်ရှုမှတ်ပေးလို့ရှိရင်အမှန်ကိုအမှန်နဲ့သိတဲ့ဉာဏ်ဖြစ်ပါလေ။အဲ့ဒီလိုအမှန်ကိုအမှန်နဲ့သိတဲ့ဉာဏ်လေးပေါ်လာပြီဆိုရင်ဒီတဘာဝတရားလေးတွေဟာဖြစ်လဲဖြစ်တယ်ပြည်လဲပြည်တယ်။ပရမတော်ကဖြစ်တာကိုမြင်တယ်ဖြစ်တာကိုမြင်တယ်ဆိုပေမဲ့လို့လည်းပဲတကယ်တမ်းကျတော့စိတ်တခဏလေးတစ်ခုချင်းတစ်ခုချင်းဖြစ်တဲ့သဘောကိုပိုင်ပိုင်နဲ့နဲ့သိမြင်ရတာမဟုတ်ပါဘူး။ဘာဖြစ်လို့တော့စိတ်တစ်ခုဆိုတာတစ်ပြိုင်နဲ့အတူတူမဖြစ်တဲ့အတွက်သိတဲ့စိတ်ကလေးပေါ်လာရင်အသိဉာဏ်စိတ်ကလေးကမရှိတော့ဘူးပြတ်သွားပြီ။ဒါကြောင့်ဖြစ်တာကိုမြင်တယ်ဖြစ်တာကိုမြင်တယ်ဆိုတာကအခုလိုဉာဏ်တော့ပညာနည်းနဲ့ဖြစ်တဲ့သဘောလေးတွေပြောပြပေးလိုက်တဲ့အတွေ့ဟောတာဖြစ်တဲ့သဘောလေးရှိတယ်လို့ဒီလိုသိလဲရတာပါ။တကယ်တမ်းဉာဏ်နည်းနဲ့ပိုင်ပိုင်နဲ့သိလဲရတဲ့အခါကျတော့ဖြစ်တဲ့စီကိုစိတ်မရောက်တော့ဘဲနဲ့ပြတ်တဲ့စီပဲစိတ်ရောက်ပြီးတော့ဟောကြည့်လိုက်တယ်မရှိတော့ဘူးကြည့်လိုက်တယ်မရှိတော့ဘူးကြည့်လိုက်တယ်မရှိတော့ဘူးဆိုတော့မရှိတဲ့သဘောလေးသာအမှန်သာလက္ခဏာလေးသာမြင်လိုက်ရမှာပါ။အဲဒီမရှိတဲ့သဘောဝလက္ခဏာအမှန်သာလေးကိုတဲ့အနိစ္စလက္ခဏာလို့ဒီလိုခေါ်ပါတယ်။မမြင်တဲ့သဘောလေးမရှိတော့တဲ့သဘောကအနိစ္စသူရဲ့အမှန်သာလေးကလက္ခဏာလက်ကိုပေါင်းလိုက်တော့အနိစ္စလက္ခဏာပဲ။ဒီတော့အရှိတရားရုပ်တရားနဲ့တရားတွေရှိတရားလို့ဆိုပေမဲ့မိမိကြည့်လိုက်တဲ့ကာလမှာအဲဒီအရှိတရားဆိုတဲ့ယုံနာကလည်းပဲဟောမရှိတော့တဲ့သဘောလေးတွေတွေ့နေတယ်ယုတ်တရားကလည်းမရှိတော့ဘူးပြတ်သွားပြီ။နတ်တရားကလည်းမရှိတော့ဘူးပြတ်သွားပြီ။အများနာဖောက်ပြန်ပြည့်စုံနေတဲ့သဘောတရားတွေကြီးပဲ။အားလုံးကအနိစ္စသဘောတွေကြီးပဲ။အနိစ္စသဘောတွေကြီးပဲ။အနိစ္စသဘောတွေကြီးမို့လို့မြတ်စွာဘုရားသခင်ကိုရမေကြီးကဘယ်လိုနာမည်ပေးတာလဲ။ဒုက္ခလို့နာမည်ပေးတာလဲ။ဒုက္ခရာကဆက်ဆုပ်ဝေအမြတ်ကောင်းတာပဲ။ဘယ်လိုဆက်ဆုပ်ဝေကောင်းတယ်လဲ။ရှင်မောစရာဘယ်လိုကောင်းတယ်လဲ။ဟောအများနာဖောက်ပြန်ပြည့်စုံနေတာဟာဆက်ဆုပ်စရာကောင်းတဲ့သဘောကြီးပဲပေါ့။ဖောက်ပြပျက်စီးနေလို့အများရန်ချုံပြပျက်စီးသွားတဲ့သဘောမို့လို့သူသည်ကြည့်မြင်စရာဘာမှမကောင်းတဲ့အရာတခုပဲဒါကိုဆက်ဆုပ်တယ်လို့ခေါ်တယ်။ခန္ဓာကအသုံးမတည့်တဲ့သဘောအချင်းကြီးဆိုတဲ့သဘောပါပဲ။ဘာဖြစ်လို့အသုံးမတည့်တာလဲဘာဖြစ်လို့အချင်းကြီးဖြစ်တာလဲ။ယုတ်တရားကလေးကလည်းအများရန်ဖောက်ပြပျက်စီးနေတာဘာတခုမှသုံးချတော့မရဘူး။သူ့ကိုကြည့်လိုက်တယ်မရှိတော့ဘူးသူ့ကိုကြည့်လိုက်တယ်မရှိတော့ဘူး။မရှိရတဲ့သဘောကဘလို့လို့အသုံးချလို့ရမလဲဘာမှအသုံးချလို့မရဘူးအချင်းကြီးလက်ဟန်တာပါပဲနတ်တရားကလေးကလည်းကြည့်တယ်မရှိတော့ဘူးကြည့်လိုက်တယ်မရှိတော့ဘူးအများနာဖောက်ပြန်ပြည့်စင်နေတဲ့သဘောသည်ဘလို့လို့အသုံးချလို့ရမလဲဘာမှအသုံးမတည့်တဲ့သဘောတရားလေးတွေပဲလို့အဲဒီကဒုစရာကဆက်စုပ်စေရယုံမောစေရညီငွေစေရခါစရာကအသုံးမတည့်တာအဲဒီတော့အသုံးမတည့်တဲ့သဘောယုံမောညီငွေစေရဆက်စုပ်ပြရဖြစ်တဲ့သဘောကိုသဘောမို့လို့ယုတ်တရားကလေးကလည်းပဲဒုက္ခလို့ခေါ်တယ်။တန်တရားကလေးကလည်းပဲဒုက္ခလို့ခေါ်တယ်။ဟောတာဒုက္ခဆိုတာဒါလေးပါလား။အဲဒီဒုက္ခတဲ့တရားလေးတွေနဲ့မိမိတို့ကအမြဲမပြတ်အဲသူ့ကိုထင်ကြီးပြီးတော့သူ့ကိုအဲသာယာလိုက်တမ်းပက်လိုက်နှိမ့်သက်လိုက်ဖြစ်နေကြတာတကယ်တကယ်ကြတော့နှိမ့်သက်เสียဘာမှမရှိပါလားလို့အဲဒီအမြင်ကလေးတွေခိုင်ခိုင်မာမာမြင်လာမယ်ဆိုအဲဒီအပေါ်မှာသာယာတမ်းပက်နှိမ့်သက်တဲ့တဏ္ဍဆိုတဲ့သဘောတရားကလေးလည်းပဲအလိုလိုအဲချုပ်ချုပ်ချုပ်ချုပ်ပြီးတော့ပါပါပါပါပြီးတော့လာလာပါပဲအဲဒါကိုတဏ္ဍသမုဒယသစ္စာလေးတွေသိတယ်လို့ဒီလိုခေါ်တာအဲဒီကအားကြောင့်မလို့မြတ်စွာဘုရားတကယ်ကိုရမြတ်ကြီးကမိမိမြင်လိုက်ရတဲ့အမြင်ကလေးတွေနဲ့ပတ်သက်လို့ပရမအနိစ္စလို့မြင်မယ်ပြီးတော့ဒုက္ခလို့မြင်မယ်အနိစ္စဆိုတာကဘာတစ်ခုမှမရှိတဲ့သဘောဘာတစ်ခုမှမခံရတဲ့သဘောခံရတာဘာတစ်ခုမှမရှိဘူးလို့ဒီလိုအမြင်လေးတွေရမယ်။အဲဒီအမြင်လေးတွေရသွားပြီဆိုရင်ဒုက္ခဆိုတာကစွတ်စွတ်စရာအသုံးမကျတာစွတ်စွတ်စရာလည်းကောင်းတယ်၊ယုံမောစရာညီငွေစရာကောင်းတယ်။အသုံးတဲ့တာဘာတစ်ခုမှမရှိဘူးဆိုတဲ့အမြင်ကလေးတွေရသွားပြီ။အနိစ္စဒုက္ခပြီးတော့အနတ္တဆိုတာကအော်ဒီသဘောတရားကလေးတွေဟာငါလည်းပိုင်တာမဟုတ်ဘူး၊ငါပြုပြင်လို့ဖြစ်နေတာလည်းမဟုတ်ဘူး။အကြောင်းတိုက်ဆိုင်လို့ကျုပ်ဖြစ်နေတာပဲ၊အကြောင်းချုပ်လို့ကျုပ်ချုပ်တာပဲ။အကြောင်းချုပ်လို့ကျုပ်ချုပ်တဲ့သဘောကိုငါကသွားပြီးတော့ပိုင်လို့မရပါလား။ငါလိုချင်တယ်လို့ပြုတ်ပြလို့မရပါလား။ငါခိုင်းစင်ငါအလိုဆန္ဒတိုင်းဖြစ်နေတဲ့တရားမဟုတ်ပါလား။ဒါကြောင့်မလို့ဒီတရားလေးကအတ္တမဟုတ်ဘူး။အနတ္တသဘောတရားလေးပါလားလို့ဒီလိုလည်းပဲဉာဏ်နဲ့မှသိမြင်သဘောပေါက်လာပါလိမ့်မယ်။ အနိစ္စဒုက္ခနာတခရဓမ္မလို့နဲ့ခရဓမ္မဩသူကကုန်ခပျက်စီးတတ်တဲ့သဘောလေးတွေရှိတယ်။၆ပျောက်ပျက်စီးတတ်တဲ့သဘောလေးတွေရှိတယ်။ခရဓမ္မကုန်ခပျက်စီးတတ်တဲ့သဘောလေးတွေရှိတယ်။ဝေယဓမ္မ၆ပျောက်ပျက်စီးတတ်တဲ့သဘောလေးတွေရှိတယ်။ကုန်ခပျက်စီးတတ်တဲ့သဘောလေး၆ပျောက်ပျက်စီးတတ်တဲ့သဘောလေးကုန်ခပျက်စီးတတ်လို့၆ပျောက်ပျက်စီးတတ်လို့ဒီသဘောကတရားကလေးတွေဟာတဏှာနဲ့ตายရစရာဘာမှမရှိပါလားလို့ဒီအသိလေးရသွားတော့ဝိဓါကဓမ္မနဲ့တဏှာတရားလေးနဲ့ตายရဖို့ရဘာမှမရှိလို့တဏှာတရားကလေးကင်းလောက်တဲ့တဏှာကင်းနိုင်တဲ့တဏှာနဲ့ตายရဖို့ရမရှိတဲ့သဘောတရားကလေးပဲလို့အဲဒီလိုသဘောပေါက်လာအဲဒီလိုသဘောပေါက်လာတဲ့နေရာမြတ်ဏိရောဓဓမ္မတဏှာချုပ်စင်နိုင်တဲ့အသိကလေးပဲတဏှာချုပ်စင်နိုင်တဲ့အသိကလေးပဲဒီအသိကလေးကများများကြီးသိမယ်ဆိုရင်တဏှာဆိုတဲ့ကိလေသာလေးတွေလည်းချုပ်ပြီးတော့ဒိဋ္ဌိဆိုတဲ့ကိလေသာလေးတွေလည်းချုပ်စင်နိုင်တဲ့အသိကလေးတွေပဲလို့ဒီလိုသဘောပေါက်ပြီးတော့ဆက်လက်ပြီးတော့ကြည့်ပြရမှာဖြစ်ပါတယ်အဲဒါကြောင့်မလို့မိမိရဲ့ခန္ဓာကိုယ်မှာအနိစ္စသဘောကိုလည်းကြည့်ဒုက္ခသဘောကိုလည်းကြည့်အနတ္တသဘောကိုလည်းကြည့်ဝိဓါကသဘောနိရောဓသဘောနိဗ္ဗိဏသဘောရှင်းဝေဒသဘောပရိနိဒကသဘောဟောဒီဖြစ်သဘောပြက်သဘောလေးတွေရှိနေလို့သာဟောဒီဒုက္ခတွေခံနေရတာပဲတကယ်လို့သာဖြစ်သဘောပြက်သဘောမျိုးလေးတွေကင်းသွားမယ်ဆိုရင်ဒီဒုက္ခတွေဘာမှရှိမှာမဟုတ်ဘူးဆိုပြီးတော့ဖြစ်သဘောပြက်သဘောဆိုတဲ့ဒုက္ခမှာကင်းကျင်တဲ့လွတ်ကျင်တဲ့စိတ်ကလေးတွေလည်းအလိုလိုပေါ်လာပါတယ်ဖြစ်သဘောပြက်သဘောမှာကင်းကျင်တဲ့လွတ်ကျင်တဲ့စိတ်ကလေးပေါ်လာခြင်းသည်မိမိရဲ့စိတ်ကဒုက္ခဆိုတဲ့ဖြစ်သဘောပြက်သဘောမှာလွတ်ရာဖြစ်တဲ့ဒုက္ခသစ္စာမှာလွတ်ရာဖြစ်တဲ့အငြိမ်းချက်ကိုဥတည်နေတဲ့အချိန်ကလေးပါပဲအဲဒီလိုငြိမ်းချက်ကိုဥတည်နေတဲ့အချိန်ကလေးမှာမိမိရဲ့ဉာဏ်သည်ဟောဒီဖြစ်သဘောပြက်သဘောကိုလည်းပဲပိုင်းခြားပြီးတော့သိနေတယ်ဘယ်လိုပိုင်းခြားသိနေသလဲဟာဒါဒီဒုက္ခသစ္စာလေးပဲဒါဒုက္ခသစ္စာလေးပဲဖြစ်သဘောလေးကြည့်လဲဒုက္ခသစ္စာပဲပြက်သဘောလေးကြည့်လဲဒုက္ခသစ္စာပဲယုတ်တရားကြည့်လဲဒုက္ခသစ္စာပဲနတ်တရားကြည့်လဲဒုက္ခသစ္စာပဲမြေစိတ်ကလေးကြည့်ဒုက္ခသစ္စာကြားစိတ်ကြည့်ဒုက္ခသစ္စာနာစိတ်စားစိတ်ဒုက္ခသစ္စာအရာတွေနာတွေကြိုက်တယ်ခဲတယ်ဓာတ်တွေကိုသိတဲ့စိတ်ဒါနဲ့ဒုက္ခသစ္စာတွေးတော်တဲ့စိတ်ဒါနဲ့ဒုက္ခသစ္စာယုတ်ကြည့်လည်းပဲဒုက္ခသစ္စာနာကြည့်လည်းပဲဒုက္ခသစ္စာအကုန်လုံးကဒုက္ခသစ္စာမှတပါးဘာတစ်ခုမှမရှိပါဘူးလို့ဒီလိုပိုင်ပိုင်နဲ့နဲ့သိလိုက်ခြင်းကိုပိုင်းခြားပြီးတော့သိတယ်လို့ခေါ်တယ်ဒီဒုက္ခသစ္စာလေးကိုပိုင်းခြားပြီးတော့သိနေပြီဒုက္ခသစ္စာလေးကိုပိုင်းခြားပြီးတော့သိနေပြီအဲဒီလိုဒုက္ခသစ္စာလေးကိုပိုင်းခြားပြီးတော့သိလိုက်တဲ့အချိန်မှာဒုက္ခသစ္စာပါပဲဒုက္ခသစ္စာပါပဲလို့ပိုင်းပိုင်းနဲ့နဲ့သိလိုက်တဲ့အချိန်မှာသူ့ရဲ့အတိထဲမှာမိမိရဲ့အတိထဲမှာဒုက္ခသစ္စာမှာဘာမှမမြင်တော့ဘူးရုပ်ကိုရှုဝင်မဲ့ရုပ်လိုတဲ့သဘောမထားတော့ဘူးဒါဒုက္ခသစ္စာလေးပဲဝေဒနာရှုဝင်မဲ့ဝေဒနာလိုတဲ့သဘောမထားတော့ဘူးဒါဒုက္ခသစ္စာလေးပဲစိတ်ကိုရှုပ်မဲ့စိတ်လိုတဲ့သဘောမထားတော့ဘူးဒါဒုက္ခသစ္စာလေးပဲခန္ဓာဆိုတဲ့မူလအမိနာမပညာကလေးတွေကိုစိတ်ချဲကနေပြီးတော့အာယုံမပြုံးမိတော့ဘူးရုပ်ခန္ဓာတို့လည်းအာယုံမပြုံးမိတော့ဘူးဝေဒနာခန္ဓာတို့လည်းအာယုံမပြုံးမိတော့ဘူးအဲတင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာခန္ဓာဆိုတဲ့နာမပညာကြီးတွေကိုအာယုံမပြုံးမိတော့ပဲနဲ့โอ้ဖြစ်ပြီးပြတ်တဲ့သဘောလေးဒုက္ခသစ္စာလေးပါလားဒုက္ခသစ္စာလေးပါလားဒုက္ခသစ္စာလေးပါလားလို့ဒုက္ခသစ္စာကိုပဲတရားနေစားတဲ့မြင်နေတော့တယ်သူတို့ရဲ့ခန္ဓာတွေနာမည်ပညာကြီးကိုအာရုံမပြုတ်မိတော့ဘူးခန္ဓာလေးတွေစွန့်နေတယ်အဲဒီခန္ဓာလေးတွေစွန့်နေတဲ့အချိန်မှာမိမိရဲ့ဉာဏ်ကခန္ဓာတွေမြင်ပညာကလေးတွေကိုစွန့်နေတဲ့အချိန်မှာအဲဒီခန္ဓာနဲ့ပတ်သက်တဲ့ယုတ်တရားနဲ့ပတ်သက်တဲ့နတ်တရားနဲ့ပတ်သက်တဲ့ဝေဒနာတင်ညာတို့နဲ့ပတ်သက်တဲ့တရားမှုလေးတွေလည်းกินနေတယ်တောင်းတမှုလေးတွေလည်းกินနေတယ်လူချင်းမှုလေးတွေလည်းกินနေတယ်ဖြစ်ချင်တဲ့သဘောလေးတွေလည်းกินနေတယ်ဘာဖြစ်လို့တော့အများအားဖောက်ပြန်ပြည့်စုံနေတယ်ဖြစ်တယ်ဖြစ်တာလည်းပြည့်ပဲဖြစ်ပင်ဖြစ်တယ်ဖြစ်ပြီးတော့ပြည့်နေတာပဲဒီတော့ဖြစ်တာကိုတောင်းတရင်အပြည့်နဲ့တွေ့မယ်ဆိုတာကအလိုလိုသိနေပြီဖြစ်တာကိုတောင်းတရင်အပြည့်နဲ့တွေ့မယ်ဆိုတာအလိုလိုသိနေပြီဘာတခုပဲဖြစ်ဖြစ်ဖြစ်တာမှန်တယ်ပြည့်နေတာပဲဖြစ်လာပြီဆိုကြတဲ့ကအပြည့်ကိုရှိရှိနေတာဖြစ်ပြီးရင်ပြည့်တော့မှာပဲဒါကြောင့်မလို့ဖြစ်တာလေးကိုတောင်းတရင်ပြတ်တော့မယ်ဆိုတာသိနေတာဖြစ်တဲ့အတွက်ဖြစ်တာကိုမလို့ကျင်တော့ဘူးပြတ်တာလည်းမလို့ကျင်တော့ဘူးဖြစ်တဲ့ပုံမှန်လည်းပဲတာယာမှုကြီးနေတယ်ပြတ်တဲ့ပုံမှန်လည်းတာယာမှုကြီးနေတယ်အဲဒီလိုဖြစ်တဲ့ပုံပြတ်တဲ့ပုံမှန်တာယာမှုလေးတွေကြီးနေတဲ့သဘောကိုတဲ့ဝိဓါကသဘောအဲဒီဝိဓါကသဘောကိုပဲကိလေသာစွန့်နေလို့ဒီလိုခေါ်တယ်ကိလေသာတွေစွန့်နေပြီဒီခန္ဓာနဲ့ပတ်သက်တဲ့ကိလေသာတွေမဖြစ်တော့ဘူး အဖြစ်ကိုလည်းမလို့ခြင်းမတောင်းတအပြည့်ကိုလည်းမလို့ခြင်းမတောင်းတလက်ရှိခန္ဓာကြီးကလည်းဖြစ်နေတယ်အခုပေါ်စဲခန္ဓာကလေးကလည်းရှိတယ်ကြည့်ပြီးတော့ကြည့်လိုက်စဲကာလမှာဖြစ်တယ်ပြီးတော့ပြတ်တယ်ပေါ်စဲကာလကလေးပေါ်စဲကာလခန္ဓာကလေးကတောင်မှဖြစ်ပြီးပြတ်တဲ့သဘောရှိနေသေးရင်မပေါ်သေးတဲ့ခန္ဓာမှန်သမျှဟာလည်းပဲဖြစ်ပြီးပြတ်တဲ့သဘောရှိမှာပါပဲလေဒီတော့ပေါ်စဲခန္ဓာပေါ်မှာလည်းပဲတာယတ္တမတဲ့ဒနာတွေကင်းနေတယ်မပေါ်သေးတဲ့ခန္ဓာပေါ်မှာလည်းပဲတာယတ္တမနဲ့တဲ့သဘောတွေကြိုပြီးတော့ကျင်းနေပြီဒါကိုပဲပြညာနေနဲ့ပြောတော့လက်ရှိခန္ဓာကိုလည်းမလိုခြင်းနာမ်နာကခန္ဓာကိုလည်းမတောင့်တလို့ဒါပြညာနေနဲ့ပြောလိုက်တာပရမအနေနဲ့ကြည့်လိုက်တဲ့အခါကျတော့ပေါ်စဲခန္ဓာပေါ်စဲယုံနာကိုလည်းပဲအပြည့်သဘောလေးတွေကိုသဘောပေါက်နေတော့တာယာမှုကျင်းနေတယ်မလွဲတာတို့ကရှိနေရတယ်ပေါ်တဲ့သဘောလေးရလေးတွေဟာဘလို့မှตายาလို့မရတဲ့သဘောလေးတွေပဲဘာဖြစ်လို့တော့အပြက်ကိုရှိရှိနေတယ်ပြက်ပြက်သွားလို့အဲ့တော့ပေါ်စဲခန္ဓာတွေကလည်းပြက်သွားပြီပြက်သွားပြီပြက်သွားပြီဆိုတော့တာယာပွဲကဘာမှမရှိဘူးဒီဘောမှာတာယာမှုကင်းနေတယ်မပေါ်သေးတဲ့ခန္ဓာမှန်သမျှကလည်းပဲမပေါ်သေးလို့သာပေါ်တာပေါ်မယ်ဆိုရင်တို့ကလည်းပဲပေါ်ပြီးရင်ပြောင်းမယ်ခန္ဓာကိုယ်ကြီးတဲ့ပေါ်ပြီးရင်ပြောင်းမယ်ခန္ဓာကြီးပဲဖြစ်ပြီးရင်ပြက်မယ်ခန္ဓာကြီးပဲလို့အဲဒီတော့အတိတဲမှာတပြိုင်တည်းသောကာလမှာအနာဂတ်ကိုကြိုပြီးတော့စဉ်းစားနေတာမဟုတ်ပေမဲ့လို့လည်းပဲအနာဂတ်ခန္ဓာနဲ့ပတ်သက်လို့ကြိုသိနေပြီကြိုသိနေပြီဒီဆိုမှခန္ဓာအပေါ်မှာသိတဲ့အတိတ်ကလေးဟာအနာဂတ်ခန္ဓာကိုလည်းကြိုသိပြီးသားဖြစ်နေပြီဒါကြောင့်ဒီဆိုမှခန္ဓာပေါ်စဲခန္ဓာအပေါ်မှာလည်းပဲတာယာမှုလေးတွေကင်းနေသလိုမပေါ်သေးတဲ့ခန္ဓာအပေါ်မှာလည်းပဲကြိုပြီးတော့မျောလင်းတာတွေဘာမှမရှိဘူးကြိုပြီးတော့မျောလင်းတာတွေဘာမှမရှိဘူးဘာဖြစ်လို့တော့အပြည့်ကိုသိနေလို့ကျိုးပြီးတော့မျောလင်းလာတဲ့ရှိနေသေးတာကိုကအပြည့်ကိုမမြင်လို့ဆိုတဲ့အဓိပ္ပာယ်ပဲ။ဒါကြောင့်ဝိပဿနာရှိတဲ့ပုဂ္ဂိုလ်သည်မပေါ်သေးတဲ့အနာဂတ်ခန္ဓာကိုလည်းပဲကျိုးပြီးတော့မမျောရဘူး။မျောတယ်ဆိုရင်ဒါမှားသွားပြီ၊မှားသွားပြီ။အတိတ်ခန္ဓာကိုလည်းပြန်ပြီးတော့မတောင်းတရဘူး။တောင်းတတယ်ဆိုရင်ဒါမှားသွားပြီ၊မှားသွားပြီ။အတိတ်ခန္ဓာကိုလည်းပြန်ပြီးတော့မစင်စားနဲ့။အနာဂတ်ကိုလည်းခန္ဓာကိုလည်းကျိုးပြီးတော့မမျောနဲ့။ပြိဿုပ္ပါခန္ဓာကိုပဲရှုပိဿုပ္ပါခန္ဓာကိုရှုတော့ပိဿုပ္ပါခန္ဓာကရှုတဲ့ကာလမှာမရှိတော့ဘူးပြတ်သွားပြီပြတ်သွားပြီပြတ်သွားပြီပိဿုပ္ပါခန္ဓာကဒီလိုရှုနေတဲ့ကာလမှာဒီလိုပြတ်သွားပြီလို့ကောက်ချက်ချလို့ပိုင်ပိုင်နဲ့သဘောပေါက်သွားပြီဆိုရင်အနာဂတ်ခန္ဓာအပေါ်မှာလည်းပဲကျိုပြီးတော့မျောလင်းเสียမရှိတော့ဘူးအတိတ်ခန္ဓာအပေါ်မှာလည်းပဲသဘောပေါက်သွားပြီသူလည်းပဲပြည့်စည်တဲ့ခန္ဓာတွေပဲအနာဂတ်ခန္ဓာနဲ့ပြည့်စည်မဲ့ခန္ဓာပဲအဲဒီတော့ဘယ်ခန္ဓာမှဆိုပျက်စီးမဲ့ခန္ဓာတွေကြီးပဲမမြဲတဲ့ခန္ဓာတွေကြီးပဲမမြဲတဲ့ခန္ဓာတွေကြီးပဲမမြဲတဲ့ခန္ဓာတွေကြီးပဲလို့ဒီလိုသဘောပေါက်လိုက်တဲ့အခါကျတော့ဒီခန္ဓာနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တ attva ငါလို့ယူတဲ့ဒိဋ္ဌိတွေလည်းအလိုလိုကိစ္စင်သွားပြီဒီခန္ဓာနဲ့ပတ်သက်တဲ့တာယတ္တမဲ့နေတဲ့တဏှာတွေလည်းပဲအလိုလိုကိစ္စင်သွားတယ်အဲဒီတော့ကိစ္စင်သွားတာကိုတဲ့ကိလေသာစွန့်နေလို့ခေါ်ပါတယ်တဲ့ဒီတော့ပရမပြောတာကခန္ဓာစွန့်နေအခုဒုတိယပြောတာကကိလေသာဆုံးတယ်ဒါကြောင့်ခန္ဓာဆုံးတယ်ဆိုတာကခန္ဓာဆိုတဲ့နာမည်ပညာတွေဘာတခုပေါ်မှာမှစိတ်မရောက်တော့ဘဲနဲ့ရုပ်ပဲခန္ဓာလို့လည်းပဲသဘောမထားတော့ဘူးဝိရဏခန္ဓာလို့လည်းပဲသဘောမထားတော့ဘူးသင်ညာခန္ဓာလို့လည်းသဘောမထားတော့ဘဲနဲ့အားလုံးဒီမမြဲတဲ့သဘောတွေကြီးပဲမမြဲတဲ့သဘောတွေကြီးပဲအရာအားလုံးကအနိစ္စအနိစ္စအနိစ္စအနိစ္စမမြဲတဲ့သဘောဒုက္ခဒုက္ခဒုက္ခဒုက္ခဘာတခုမှအသုံးမတည့်တဲ့သဘောအချင်းဒီသဘောတွေကြီးပဲအနတ္တအနတ္တအနတ္တအနတ္တကိုယ်လည်းမပိုင်ဘူးငါအောင်စားလည်းမဟုတ်ဘူးငါလည်းမဆိုင်ဘူးငါပိုင်တဲ့ဟာတစ်ခုမှဘာတစ်ခုမှမရှိဘူးငါစရာလည်းမရှိငါအောင်စားလည်းမရှိငါပိုင်တယ်လည်းဘာမှမရှိတဲ့သဘောတရားတွေရှိပဲလို့အဲဒီလိုသဘောထားနိုင်ခြင်းတည်းခန္ဓာဆုံးတဲ့သဘောပါပဲအဲဒီလိုခန္ဓာရဲ့ဖြစ်သဘောပြသဘောကလေးတွေမြင်တဲ့အခါကျတော့ဒီတာယတ္တမနဲ့တဲ့သဘောလေးတွေကျင်းနေတယ်ပုဂ္ဂိုလ်တ attva ငါလိုယူတဲ့အယူလေးတွေကျင်းနေတယ်အဲဒီလိုကိလေသာလေးတွေဖြစ်နေခြင်းကိုတဲ့ကိလေသာစွန့်တဲ့သဘောလို့ဒီလိုမှတ်ရမယ်တဲ့အဲဒါကြောင့်ဉာဏ်ကလေးကျင်းလာပြီဆိုရင်ခန္ဓာလည်းစွန့်တယ်ကိလေသာလည်းစွန့်ပါတယ်ဇာတိမရဆိုတော့မောင်သိပါဘူးတဲ့မိမိတို့ရဲ့ဉာဏ်ကလေးသည်အဘိသင်္ခါရဆိုတဲ့ကံရဲ့ဖြစ်စဉ်ကလေးတွေကိုလည်းစွန့်ပါတယ်တဲ့အဘိသင်္ခါရဆိုတာကပုံညာပိသင်္ခါရတို့အပုံညာပိသင်္ခါရတို့အာနိစာပိသင်္ခါရတို့ဆိုတဲ့သင်္ခါရသဘောတရားလေးတွေပဲသင်္ခါရဒရာကပြုပြင်တာအဘိဓရာကရှေ့ရှုတာဘာကိုရှေ့ရှုပြီးတော့ပြုပြင်ပေးနေတယ်လဲအနာဂတ်ခန္ဓာရဖို့ကိုရှေ့ရှုပြီးတော့ပြုပြင်ပေးနေတာကုသိုလ်ကံကလေးကလည်းအနာဂတ်ခန္ဓာရဖို့ကြောင်းတရားလေးပဲ ။ဘာလို့ဒုက္ခကလေးကလည်းပဲအနာဂတ်ခန္ဓာရဖို့ကြောင်းတရားလေးပဲ။ဒါကြောင့်မလို့ကုသိုလ်ကံကလည်းအနာဂတ်ခန္ဓာရအောင်ရှေ့ရှုပြီးတော့ပြုပြင်ပေးနေတယ်။ဒါကြောင့်သင်္ခါရလို့ခေါ်တယ်။ဘာလို့ဒုက္ခကလေးကလည်းအနာဂတ်ခန္ဓာရဖို့ရှေ့ရှုပြီးတော့ပြုပြင်ပေးနေတယ်။ဒါကြောင့်ဒုက္ခရဲ့ပြီးသင်္ခါရလို့ခေါ်တယ်တဲ့။အခုဒီအချိန်မှာယောသဘောနာသဘောခန္ဓာသဘောတို့ရဲ့ဖြစ်စဉ်ကလေးတွေကိုဖြစ်သဘောပြသဘောကလေးတွေကိုပိုင်ပိုင်နိုင်နိုင်ပိုင်ပိုင်ရှားရှားသိမြင်လိုက်ပြီဆိုတဲ့အခါကျတော့မိမိရဲ့တဏ္ဍာမှာကံဆိုတဲ့သဘောတရားလေးတွေဖြစ်ပင်ပြညာတော်လည်းပဲအဲဒီကံဆိုတဲ့စေတနာလေးတွေအနာဂတ်ခန္ဓာရဖို့အတွက်ပြုပြင်တဲ့သဘောတွေလုံးဝကျင်းမဲ့သွားပြီတဲ့။ဘာဖြစ်လို့အနာဂတ်ခန္ဓာရဖို့သဘောတရားလေးတွေလောကကျင်းစင်သွားတယ်လို့မေးရင်မိမိလောလောဆယ်ဖြစ်နေတဲ့စေတနာကလေးတွေမှာတဏှာရဲ့တတိတွေလည်းမပါတော့ဘူးဒိဋ္ဌိရဲ့တတိတွေလည်းမပါတော့ဘူးအဝိဇ္ဇာရဲ့တတိတွေလည်းမပါတော့ဘူးတဏှာဒိဋ္ဌိအဝိဇ္ဇာတို့ရဲ့တတိတွေလောကကျင်းစင်နေတာဖြစ်တဲ့အတွက်သမုဒယသစ္စာလေးတွေလောကကျင်းစင်နေတာဖြစ်တဲ့အတွက်မိမိတဏှာမှာလောလောဆယ်ပေါ်နေတဲ့စေတနာကလေးအပေါ်မှာတဏှာရဲ့အရင်းငွေတွေကျင်းစင်သွားပြီဒိဋ္ဌိရဲ့အရင်းငွေတွေကျင်းစင်သွားပြီအဝိဇ္ဇာရဲ့အရင်းငွေတွေကျင်းစင်သွားပြီဆိုတော့စေတနာဆိုတဲ့နန္တရားကလေးဒီအချိန်မှာပေါ်ပင်ပေါ်냐တော့လည်းပဲကိလေသာဆိုတဲ့သမုဒယသစ္စာရင်းငွေတွေကျင်းစင်သွားတာဖြစ်တဲ့အတွက်သူတို့ဒီအဲ့ဒီစေတနာလေးဒီအနာဂတ်ခန္ဓာရဖို့ရန်အတွက်ကြိုတင်ပြုပြင်တဲ့သဘောတွေကျင်းမဲ့နေပါပြီတဲ့အနာဂတ်ခန္ဓာရဖို့အတွက်ပြုပြင်တဲ့သဘောတွေကျင်းမဲ့နေတာဖြစ်တဲ့အတွက်စေတနာတော့စေတနာပဲကံတော့ကံပဲဒါပေမဲ့လို့လည်းပဲအဘိသင်္ခါရမဟုတ်တော့ပါဘူးတဲ့အဘိသင်္ခါရမဟုတ်တော့ပါဘူးအဘိဓင်္ဂါရမောတော်တဲ့အတွက်သူကသမုဒိယသိစ္စာလိုနာမည်ပေးလို့မရတော့ပါဘူးတဲ့စေတနာတော့စေတနာပဲကံတော့ကံပဲဒါပေမဲ့အဘိဓင်္ဂါရမောတော်တဲ့အတွက်သမုဒိယသိစ္စာမောတော်ဘူးဘာဖြစ်လို့အဘိဓင်္ဂါရမဖြစ်တယ်လဲအဲ့ဒီစေတနာဆိုတဲ့ကံအပေါ်မှာတဏှာဆိုတဲ့ရင်းငွေတွေကျင်းနေလို့ဒိဋ္ဌိဆိုတဲ့ရင်းငွေတွေကျင်းနေလို့အဝိဇ္ဇာဆိုတဲ့ရင်းငွေတွေကျင်းနေတာဖြစ်တဲ့အတွက်သူတို့ဒီသမုဒိယသစ္စာလည်းမဟုတ်တော့ဘူးအနာဂတ်ခန္ဓာအတွက်ပြုပြင်ဖန်တီးပြင်းနေတဲ့အရင်းငွေတွေလည်းဘာမှမရှိတော့ပါဘူးတဲ့အဲဒါကြောင့်အဲ့ဒီစေတနာလေးမှာအဘိသင်္ခါရသဘောတရားလေးကျင်းနေပါပြီတဲ့ဒါကြောင့်အဘိသင်္ခါရကိုလည်းဆွတ်ပါလေတဲ့စေတနာတော့ဖြစ်တယ်ဒါပေမဲ့အဘိသင်္ခါရမဖြစ်တော့ဘူးတနည်းအားဖြင့်ပြောရင်ကံတော့ဖြစ်တယ်ဒါပေမဲ့အနာဂတ်ဒုက္ခသစ္စာရခြင်းအကြောင်းမဟုတ်တော့ပါဘူးတဲ့ဒုက္ခသစ္စာရခြင်းအကြောင်းမဟုတ်တော့ဘူးဆိုရင်သူသည်ဉာဏ်ဆိုတဲ့မဂ္ဂင်နဲ့ပူပေါင်းနေတာဖြစ်တဲ့အတွက်និရောဓသစ္စာဆိုတဲ့ချမ်းသာဒုက္ခရခြင်းအကြောင်းသာဖြစ်ပါလိမ့်မယ်ဒုက္ခသစ္စာဆိုတဲ့ခန္ဓာရခြင်းအကြောင်းတရားမဟုတ်တော့ပါဘူးတဲ့ဒါကြောင့်အဘိသင်္ခါရကိုလည်းဆွတ်ပါတယ်လို့ဒီလိုပြောပါတယ်ဒါကြောင့်မလို့ဒီအချိန်မှာဖြစ်ပေါ်နေတဲ့ယဉ်တန်တဲ့ဉာဏ်ကလေးဒီနံပါတ်၄ခန္ဓာကိုလည်းဆွတ်ပါတယ်နံပါတ်ကိလေသာတရားကလေးတွေကိုလည်းဆွတ်ပါတယ်နံပါတ်3အဘိသင်္ခါရတရားကလေးတွေကိုလည်းဆွတ်ပါတယ်တဲ့အဲဒီလိုဉာဏ်ကလေးကဒီတရား3မျိုးကိုဆွတ်ပြီးတဲ့အခါကျတော့ဒီဉာဏ်ကလေးတွေဘာလို့တလဲနိဗ္ဗာန်ကိုတိုင်နေတဲ့နိဗ္ဗာန်ကိုရှိုင်းနေတယ်နိဗ္ဗာန်ကိုအာရုံပြုတ်နေတယ်နိဗ္ဗာန်ကိုဥတည်နေတယ်သောတာပတိမဉ္ဇမရသေးရင်နိဗ္ဗာန်ကိုတော့မြင်တော့မမြင်သေးဘူး။ဒါပေမဲ့လို့လည်းပဲဒီဉာဏ်ကလေးဟာနိဗ္ဗာန်ကိုဥတည်ပြီးတော့နိဗ္ဗာန်ကိုပြင်းဝင်နေတဲ့ဉာဏ်ကလေးဖြစ်နေပါတယ်တဲ့။အဲ့ဒါကြောင့်မလို့အဲ့ဒီဉာဏ်ကလေးဟာခန္ဓာဆုံးပြီးတော့နိဗ္ဗာန်ကိုပြည့်ဝင်တယ်။တဏှာဆုံးပြီးတော့နိဗ္ဗာန်ကိုပြည့်ဝင်တယ်။အဘိသင်္ခါရကိုဆုံးပြီးတော့နိဗ္ဗာန်ကိုဥတည်နေတဲ့ဉာဏ်ကလေးဖြစ်တဲ့အတွက်အဲ့ဒီဉာဏ်ကလေးကမိမိရဲ့တဏှာမှာပိုင်ပိုင်နိုင်နိုင်လေးရထားမယ်ဆိုရင်ဒီဉာဏ်ကလေးတွေမလုံးမသွေနိဗ္ဗာန်ကိုတနည်းနည်းဒီချင်းချင်းမှာဥတည်နေတာဖြစ်တဲ့အတွက်နိဗ္ဗာန်ကိုမြင်မှသိကြပါတယ်တဲ့။ဒါကြောင့်မလို့အခြေခံအဖြစ်မိမိတို့ရဲ့တဏှာမှာနိဗ္ဗာန်ကိုတည်နေတဲ့ဉာဏ်ကလေးဖြစ်ပေါ်ရလေအောင်အခြေခံအဖြစ်မိမိရဲ့တဏှာမှာဖြစ်ပေါ်နေတဲ့ယောဓမမိမိရဲ့တဏှာမှာဖြစ်ပေါ်နေတဲ့နာဓမအဲဒီယောဓမနာဓမတွေကိုတဲ့ပိုင်ပိုင်နဲ့နဲ့သိအောင်ကြိုးစားပါပိုင်ပိုင်ရှားရှားသိအောင်ကြိုးစားပါအနိစ္စမမြဲတဲ့သဘောပါပဲမမြဲတဲ့သဘောပါပဲလို့ပိုင်ပိုင်ရှားရှားသိအောင်ကြိုးစားပေးပါဩဒါလေးကဒုက္ခသဘောပါပဲဒုက္ခသဘောပါပဲလို့ပိုင်ပိုင်ရှားရှားသိအောင်ကြိုးစားပါဩဒါလေးကအနတ္တသဘောပါပဲအနတ္တသဘောပါပဲလို့ပိုင်ပိုင်ရှားရှားသိအောင်ကြိုးစားပါပိုင်ပိုင်နဲ့နဲ့သိအောင်ကြိုးစားပါဘယ်နေရာမှာကြိုးစားရမလဲခန္ဓာကိုယ်တစ်ခုလုံးမှာဘယ်နေရာကိုပဲဖြစ်ဖြစ်ဉာဏ်ကလေးနဲ့ထောက်ထောက်ကြည့်လိုက်အပူတဲ့သဘောလေးတွေ့လာတဲ့ထောက်ကြည့်လိုက်ဉာဏ်ကလေးနဲ့ထောက်ကြည့်ပြီးတဲ့သဘောလေးတွေ့လာရင်လည်းဉာဏ်ကလေးနဲ့ထောက်ကြည့်ကြိုက်တဲ့သဘောလေးတွေ့လာရင်လည်းဉာဏ်ကလေးနဲ့ထောက်ကြည့်အဲတင်းတဲ့သဘောတောင်းတဲ့သဘောနားတဲ့သဘောကျင်းတဲ့သဘော ဘယ်တော်လေးပဲပေါ်ပေါ်ညာကနေထောက်ထောက်ပြီးတော့ကြည်ပါတတိလေးနဲ့ပါနေပါစေသမာဓိလေးနဲ့ပါနေပါစေအဲဒီတော့သမာဓိတတိတတိသမာဓိပညာ၃မျိုးနဲ့ထောက်ထောက်ပြီးတော့ကြည်ပြီးတခြားတစ်ပါးကိုစိတ်မဝင်စားနဲ့တခြားတစ်ပါးကိုအာရုံမပြုနဲ့တခြားတစ်ပါးကိုစိတ်မရောက်စေနဲ့အဲဒီလိုညာကလေးနဲ့ထောက်ထောက်ပြီးတော့ကြည်လိုက်တယ်ကြည်လိုက်တယ်မှလည်းပဲပုဂ္ဂိုလ်သတ္တဝါဆိုတဲ့အမြင်ကလေးတွေကင်းနေရမယ်ရှင်းနေရမယ်ဘယ်နေရာပဲရှိရှိပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးဆိုတာကိုသိနေရမယ်ပုဂ္ဂိုလ်သတ္တဝါဟုတ်သလားမဟုတ်ဘူးလားဆိုတဲ့တန်တရားလေးကိုမရှိသေးဘူးအဲဒီတန်တရားလေးရှိနေသေးရင်ကိုဒါမဟုတ်သေးဘူးဒါငါမဟုတ်ရလားငါဟုတ်ရလားငါမြန်ဖြစ်နေရောသလားဒါငါလွတ်ရလားမလွတ်ဘူးလားဒီလိုတန်တရားလေးရှိနေတာကိုကဒါမဟုတ်သေးဘူးကြည့်လိုက်တာနဲ့တပည့်နဲ့ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးတန်ခါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါလည်းမဆိုင်ဘူးပုဂ္ဂိုလ်သတ္တဝါဆိုတာဘာမှမရှိဘူးတဟပုဂ္ဂိုလ်သတ္တဝါမှာလွတ်နေတဲ့အကြောင်းတိုက်ဆံလို့ပေါ်တဲ့အကျိုးတရားလေးပဲအကြောင်းတိုက်ဆံလို့ပေါ်တဲ့အကျိုးတရားလေးပဲလို့အကြောင်းတကွာသိသိပြီးတော့ယုတ်တရားကလေးခြေတိုင်းခြေတိုင်းဒီတဲ့သဘောပေါက်ရမယ်နတ်တရားကလေးခြေတိုင်းခြေတိုင်းဒီတဲ့သဘောပေါက်ရမယ်သိနေတဲ့သိကလေးကိုကြည့်ခံစားနေတဲ့ခံစားမှုလေးကိုကြည့်မှတ်သားနေတဲ့မှတ်သားမှုကလေးကိုကြည့်နတ်တရားကလေးကြည့်တဲ့ဒီတိုင်းသဘောပေါက်ရမယ်ပူတယ်ဣရနာရကျင်တဲ့ခက်တဲ့ခက်တဲ့လှုပ်တယ်ရွာတယ်တောင်းတယ်တင်းတယ်လှုပ်ရှားတယ်ရွေရှားတယ်အဲဒီသဘောတရားကလေးတွေကြည့်တော့လေဒီတန်းသဘောပေါက်နေရမယ်အဲဒီလိုသဘောပေါက်ရင်မိမိတို့ရဲ့ဉာဏ်သည်နိဗ္ဗာန်ကိုပြည့်ဝနိုင်တဲ့ဉာဏ်ဖြစ်ပါတယ်ဒါကြောင့်မလို့အဲဒီလိုနိဗ္ဗာန်ကိုပြည့်ဝနိုင်တဲ့ဉာဏ်ဖြစ်ဖို့ဆိုတာကမိမိရဲ့ခန္ဓာမှာအမြဲတမ်းသွားလာလှုပ်ရှားတယ်သွားလာလှုပ်ရှားတိုင်းရွေရှားတယ်ရွေရှားတိုင်းနေတယ်နေတိုင်းထိုင်တိုင်းထိုင်တိုင်းကျောင်းထိုင်ရသောဣရိယာပုတ်၄ပါးလုံးမှာအမြဲတမ်းစိတ်ဝင်စားနေရမယ်။အမြဲတမ်းစူရနေရမယ်။အမြဲတမ်းလေ့လာနေရမယ်။ဟောဒါလေးကဒီလိုပါလေ၄ပါးလား။ဒါလေးကဒီလို၄ပါးလား။ဒါလေးကဒီလို၄ပါးလားဆိုတော့စူကံလေ့လာမှုလေးနဲ့အမြဲတမ်းအကျက်ခံနေဖို့လိုပါတယ်။ဒါဒီလိုအမြဲတမ်းအကျက်ခံနေမှလည်းပဲမိမိရဲ့ဉာဏ်လေးကတဖြည်းဖြည်းနဲ့ရင့်တန်လာမယ်။တဖြည်းဖြည်းနဲ့ကျင့်သင်လာမယ်။အမြင်အားလေးတွေတဖြည်းဖြည်းနဲ့ကောင်းလာမယ်။ဒီလိုမှမဟုတ်ပဲနဲ့မိမိရဲ့ပေါ်ပေါ်တန်တန်နေသွားကြမယ်ဆိုရင်ဉာဏ်အားလေးကမကောင်းပဲနဲ့တဖြည်းဖြည်းတုံပြီးတော့ပြည်နေတာတရားလေးတွေကြားဝင်ပြီးတော့မိမိသိလို့တဲ့အမြင်မှန်တရားကလေးတွေကိုလည်းပဲလော်လိမ့်တယ်ကိုသိခွင့်ရမှာမဟုတ်ဘူးအမြင်မှန်တရားကမှအမြင်မှန်တရားမှမရှိရင်သိလို့တဲ့ယုတ်တရားနဲ့တရားကမှပိုင်ပိုင်နဲ့နဲ့မသိရင်မိမိညာရှေ့ဆက်သွားဖို့အမြတ်တာဖြစ်ပါလိမ့်မယ်အဲဒါကြောင့်နိဗ္ဗာန်ကိုဥတည်နိုင်တဲ့ဉာဏ်မျိုးဖြစ်ရလေအောင်ပလိဘောဓလို့ခေါ်တဲ့ចောင်းကြဗျာပါဒဖြစ်စေမဲ့အတွေးမျိုးတွေလုံးဝမတွေးပါနဲ့ပလိဘောဓလို့ခေါ်တဲ့ចောင်းကြဗျာပါဒဖြစ်စေမဲ့အလုံးမျိုးတွေလုံးဝမလုံးမိပါစေနဲ့မိမိရဲ့စိတ်ကိုလုံးဝဒေါင်းလုံးချထားလိုက်ပါမိမိရဲ့စိတ်ကိုလျှော့ချထားလိုက်ပါအရာအလုံးတွေကိုယ်နဲ့မဆိုင်တဲ့ကိစ္စတွေပဲလို့အဲဒီလိုသဘောပေါက်ပြီးတော့မိမိရဲ့ခန္ဓာကိုယ်မှာလျှောင်းထိုင်ရသောဣရိယာပုတ်၄ပါးပဲအချိန်မှာမဆိုအမြဲတမ်းရှုမှတ်မှုတတိချင်းနဲ့ရှုမှတ်နိုင်တဲ့သဘောမျိုးဖြစ်အောင်ကြိုးစားပေးပါအမြဲတမ်းကြည်နေပါအမြဲတမ်းစိတ်ဝင်စားနေပါအမြဲတမ်းအကဲခတ်နေပါအဲဒီလိုကဲခတ်သွားကြမယ်ဆိုလို့ရှိရင်မိမိတို့လိုလားတောင်းတတဲ့အခြေအနေမျိုးဧကမောချရောက်ပါလိမ့်မယ်ဉာဏ်ကလေးတွေရှင်းပြီးတော့လိုချင်တဲ့အတိုင်းတာရောက်ပါလိမ့်မယ်လို့အဲဒီလိုသဘောပေါက်ပြီးတော့ဒီတိုင်းပဲဆက်လက်ပြီးတော့ရှုမှတ်သုံးသပ်ပွားများပေးလိုက်ကြပါ